Welcome to the Voice of America in Burmese.
ပြန်အောင်ခင်ဝေတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2023ခုနှစ်နိုဝင်ဘာ17ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9မီတာ19 25 30နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစည်းအဝေးမှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇုံလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာရှိနေတဲ့အကြီးဆုံးဆေးရုံကိုအစ္စရေးကဘုံကျဲတိုက်ခတ်ခဲ့ပါတယ်မြောက်ကိုရီးယားနဲ့ရုရှားတို့ရဲ့ဆက်ဆံရေးအပေါ်အမေရိကန်ရဲ့ပြောဆိုချက်ကိုမြောက်ကိုရီးယားကဝေဖန်ပါတယ်ရန်ကုန်နဲ့မြန်မာပြည်နယ်အတော်များများမှာလောင်စာဆီပြက်လက်မှုတွေကြုံနေရပါတယ်ဒီသတင်းတွေအပေါ်ဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်တဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့စစ်ကောင်စီတပ်တွေပေါ်မှာထိုးစစ်ဆင်နေတဲ့ရှမ်းမြောက်ဒေသကညီနောင်မဟာမိတ်တပ်ဖွဲ့ရဲ့1329စစ်စင်ရင်းနဲ့ပတ်သက်ပြီ
းပြည်သူလူထုအားလုံးကစစ်တပ်ကိုစန့်ကျင်နေတာဖြစ်တဲ့အတွက်ညီနောင်သုံးဘွဲ့စစ်စင်ရင်းကိုအမြတ်အကုန်လုံးကထောက်ခံတယ်ပေါ့နော်ဒီအတွက်စိတ်သက်ခွန်အားရကုန်အကုန်လုံးတရင်အချက်လက်ကစအကုန်ပံ့ပိုးမှုတွေအများကြီးသူတို့ရတယ
်လီဒါ CDM တက်ချက်ကြီးဇေယျပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါပြင်ပတ်စင်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုသာစီစဉ်ဥတ္တမောင်သားရဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းတွေခိုလုံနေတဲ့ဂါဇာကမ်းမြောင်ကဆေးရုံအနီးမှာအစ္စရေးနဲ့ဟာမတ်စ်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေချိန်မှာပဲအရသားတွေကိုတိုက်ခတ်ခြင်းမလုပ်ဖို့နိုင်ငံတကာကအစ္စရေးကိုဖိအားပေးပြောဆိုမှုတွေတိုးမြင့်လာနေပါတယ်။ဂါဇာမှာရှိတဲ့အကြီးဆုံးဆေးရုံ El Shifa ကိုအစ္စရေးကမနေ့တောက်ချနေတဲ့ဒီကနေ့စနေနေ့တွေမှာဇက်တိုက်ဘုံကျဲတိုက်ခိုက်မှုတွေအတွင်းမိဇက်ကိုထိမှန်သွားခဲ့တဲ့အတွက်အနည်းဆုံး၄နာရီလောက်မိပြက်သွားခဲ့တယ်လို့ဆေးရုံညွှန်ကြားရေးမှူးကပြောပါတယ်ဆေးရုံအနေနဲ့အကူအညီလိုအပ်တဲ့အရေးပေါ်ဖုံးခေါ်ဆိုမှုတွေဒါဇင်နဲ့ချီရှိခဲ့ပေမဲ့အပြင်းမာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်သူတို့ရဲ့အရေးပေါ်လူနာတင်ကားတွေတွားရောက်တည်ဆောင်နိုင်ခြင်းမရှိခဲ့ဘူးလို့ဆေးရုံညွှန်ကြားရေးမှူးမိုဟာမက်အဘူဆယ်မီယာကပြောပါတယ်ဟာမတ်အဖွဲ့ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဒီ El Shifa ဆေးရုံစနေနေ့အစောပိုင်းမှာလေကြောင်းကတိုက်ခိုက်ခံရတဲ့အတွက်လူတဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ဒီဆေးရုံအနေဝန်ကျင်မှာအစ္စရေးနဲ့ပါလက်စတိုင်းကြားတိုက်ပွဲတွေပြင်းထန်ပြီးလူအများအပြားသေဆုံးခဲ့ရပြီးတဲ့နောက်တနေ့မှာ El Shifa ဆေးရုံထပ်မံတိုက်ခိုက်ခံရတာဖြစ်ပါတယ်ခင်ဗျာ
ဂါဇာမှာပြုလုပ်နေတဲ့စစ်ဆင်ရေးတွေချက်ချင်းရပ်တန့်မှုဆော်ဒီအာရေဗျနဲ့မွတ်စလင်နိုင်ငံတွေကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပြီးတော့ပါလက်စတိုင်းတွေပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်အစ္စရေးမှာထောင်ဝင်ရှိတယ်လို့ပြောလိုက်ပါတယ်။ဂါဇာမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေရပ်တန့်ရေးအတွက်အမေရိကန်နဲ့အစ္စရေးကိုဖိအားပေးတဲ့အနေနဲ့ Saudi Arabia အရှေ့မင်းသားမိုဟာမက်ဘင်ဆာမန်ကဦးဆောင်ပြီးတော့အာရဗ်နဲ့မွတ်စလင်နိုင်ငံတွေကခေါင်းဆောင်တွေနဲ့ရီယတ်မြို့မှာအာရဗ်အစ္စလာမစ်ညီလာခံကိုဒီကနေ့ကျင်းပတာပါ။ဒီညီလာခံကိုအီရန်သမ္မတအီဘရာဟီမ်ရိုင်စီတူရကီသမ္မတတာအီအာရိုဝမ်ကာတာဘီရှိခ်သမန်ဘင်ဟာမတ်အယ်သာနီနဲ့ဆီးရီးယားသမ္မတဘရှာအယ်အာဆတ်တို့အပြင်တခြားဒါဇင်နဲ့ချီတဲ့အာရဗ်နဲ့မွတ်စလင်နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။သူတို့ရဲ့ပါလက်စတိုင်းညီနောင်တွေကိုတိုက်ခိုက်နေမှုအလုံးကိုပြစ်တင်ရှုတ်ချပြီးပြတ်သားစွာဆန့်ကျင်ကန့်ကွက်ကြောင်းဇော်ဒီအိရှေ့မင်းသားကပြောပါတယ်။အခုလိုမွတ်စလင်ခေါင်းဆောင်တွေဂါဇာအရေးဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံလန်ဒန်မြို့လယ်မှာပါလက်စတိုင်းကိုထောက်ခံသူတွေလည်းချီတက်ဆန္ဒပြခဲ့ကြပါတယ်။တိမ့်တဲ့ချီပါဝင်မယ်လို့ခံမှန်းထားတဲ့ချီတက်ပွဲကိုငင်းငင်းငင်းငင်းဖြစ်အောင်တောင်းဝန်ရှိသူတွေတောင်းဆိုထားပြီးတော့လုံခြုံရေးအတွက်ရဲရာရှိ2000ထက်မနည်းကိုလည်းတောင်းဝန်ချထားပါတယ်။ဒီဆန္ဒပြမှုကိုစန့်ကျင်တဲ့တံပြန်ဆန္ဒပြမှုတွေလည်းရှိနေပါတယ်ခင်ဗျာ
။မြောက်ကိုရီးယားနဲ့ရုရှားတို့ရဲ့ဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ရဲ့ပြောဆိုမှုတွေဟာကိုရီးယားကျွမ်းကျင်မှာနိုင်ငံရေးနဲ့စီးရေးအရာတင်းမာမှုတွေဖြစ်စေနိုင်တယ်ဆိုပြီးမြောက်ကိုရီးယားနိုင်ငံရဲ့ဌာနကဒီကနေ့ဝေဖန်ပြောကြားလိုက်ပါတယ်။ဝန်ကြီးဘလင်ကင်ဟာဂျပန်နိုင်ငံမှာကျင်းပတဲ့ G7 နိုင်ငံကြ合いဝန်ကြီးတွေရဲ့ဆေးဝါးအပြီးတောင်ကိုရီးယားနိုင်ငံကိုအခုသတင်းပတ်အစောပိုင်းကတွားရောက်ခဲ့ပြီးတောင်ကိုရီးယားသမ္မတယုန်ဆုယိုနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ် မြောက် ကိုရီးယားနဲ့ရုရှားတို့ရဲ့ စီးရီးယားထိတွေ့ဆက်ဆံမှုဟာကြီးထွားလာနေပြီးအနေဖြစ်စေနိုင်တဲ့အတွက်နျူကလ িয়ার ပိုင်ဆိုင်တဲ့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကဒါကိုထိန်းသိမ်းပေးဖို့တောင်ကိုရီးယားမှာရှိနေစဉ်အတွင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါဝန်ကြီးဘလင်ကင်ရဲ့အဲ့ဒီလိုပြောဆိုမှုတွေဟာတာဝန်မဲ့ပြီးရန်လိုတဲ့ပြောဆိုမှုဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့တုံ့ပြန်ခဲ့တာ
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 1553ညလိုင်းထိုမီတာ25 kHz 1783ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေစနေနေ့ညပိုင်းတဲ့နေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြန်မာနိုင်ငံမှာရန်ကုန်မြို့က73စီအယောင်ဆိုင်နေမှာပြီးခဲ့တဲ့ရက်ပိုင်းတွေကစလို့73စီပြက်လက်မှုတွေဖြစ်နေပါတယ်ပို့ထိုးနေ့လောက်ခရဲကစလို့73စီအယောင်ဆိုင်တချို့မှာဝယ်ယူနိုင်ဖို့ကားတွေဆောင်ဆန်းနေတာမြင်ရတယ်လို့ရန်ကုန်မြို့ကနေကပြောပါတယ်73စီအယောင်ဆိုင်တွေအတွက်လိုအပ်တဲ့စီတွေကိုစစ်ကောင်စီကပုံမှန်ခွဲထက်တဲ့80ရာခိုင်နှုန်းကျော်ရှော့ချလိုက်တဲ့အတွက်အဓိကစီးပွားရေးအခြေချာဖြစ်တဲ့ရန်ကုန်နဲ့တခြားမြို့တွေမှာအခုလိုစီပြက်လက်မှုနဲ့ရင်ဆိုင်နေရတာလို့ပြည်တွင်းသတင်းတချို့မှာရေးသားဖော်ပြကြပါတယ်73စီအယောင်ဆိုင်အတော်များများကလည်းကြက်တောင်းဘိုးသာအခန်းအတန်းနဲ့ရောင်းချပေးနေတယ်လို့ရန်ကုန်မြို့ကနေကပြောပါတယ်တချို့ဆိုင်တွေမှာဆိုရင်လည်းရောင်းဖို့စီမီရှိတော့တဲ့အခြေအနေဖြစ်နေပါတယ်အထူးသဖြင့်65ရွန်အမျိုးအစား73စီဝယ်မရဖြစ်နေတယ်လို့ကားပိုင်ရှင်တွေကပြောကြပါတယ်2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း73စီပြက်လက်မှုတွေအကြိမ်ကြိမ်ကြုံခဲ့ရသလိုဈေးနှုန်းမြင့်တက်မှုတွေလည်းမကြာခဏဖြစ်ပေါ်နေပါတယ်73စီဈေးတက်တဲ့နောက်ဆက်တွဲတက်ရောက်မှုကြောင့်ကုန်ဈေးနှုန်းတွေလည်းတက်ပြီးရင်တက်ဖြစ်နေပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ထဲမှာတရုတ်ရင်ရင်နေနဲ့နောက်ထပ်ထိတ်တိုက်တွေ့ခဲ့မှုအပေါ်မှာဖိလစ်ပိုင်ကန်ယိုရန်ဆောင်တာဝန်ရှိသူတွေကတရုတ်ကိုအပြစ်တင်လိုက်ပါတယ်ရင်နယ်နိမိတ်အငင်းပွားနေတဲ့နေရာမှာတရုတ်ကန်ယိုရန်ဆောင်တပ်သင်္ဘောနဲ့ဒီအရန်ရင်ရင်တွေဟာတောက်ကြနေကအန္တရာယ်ဖြစ်လောက်အောင်လုပ်ခဲ့တယ်လို့ဖိလစ်ပိုင်ကန်ယိုရန်ဆောင်တပ်ရဲ့တပ်မှုကြီးရေတပ်ဗိုလ်ချုပ်ကြီးဂယ်ဂါဗန်ကဒီနေ့ပြောပါတယ်ပိုင်တန်ငင်းပွားနေတဲ့ Second Thomas Show နေရာမှာကြောက်ချထားတဲ့ဖိလစ်ပိုင်စစ်သင်္ဘောစီရိတ်ခါသွားပို့တဲ့သင်္ဘောကိုတရုတ်ကန်ယိုရန်ဆောင်ဒီတပ်သင်္ဘောကမိသက်ပိုက်နဲ့ထိုးခဲ့တဲ့ဗီဒီယိုရုပ်ပုံကိုလည်းဖိလစ်ပိုင်ကထုတ်ပြန်ခဲ့ပါတယ်တရုတ်ဘက်ကတော့တရုတ်အချုပ်ချာပိုင်နက်ထဲကိုဖိလစ်ပိုင်ထောက်ပို့သင်္ဘောဝင်ရောက်လာတဲ့အတွက်ရေကြောဥပဒေနဲ့အညီတင့်တော်သလိုတုံ့ပြန်ကာကွယ်ခဲ့တယ်လို့ပြောကြခဲ့ပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရှမ်းမြောက်ဒေသကညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနစ်ခွန်စစ်စင်ရင်နဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်ကိုကန် MMD တအန် TNL ရခိုင် A တိုင်းသာလက်နက်ခိုင်ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနစ်ခွန်စစ်စင်ရင်အတွင်းရှမ်းပြည်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကိုထပ်မံသိမ်းပိုက်နိုင်ခဲ့တယ်လို့ဒီနေ့လည်းထုတ်ပြန်ခဲ့ပါတယ်ကိုကန်ဒေသတွေကစစ်ကောင်စီတပ်စခန်း၄ခုကို MMD တပ်တွေကဒီနေ့သိမ်းယူခဲ့တယ်လို့ထုတ်ပြန်ပါတယ်။ရှီယွန်ကြည်ရွာအနီးမှာရှိတဲ့စစ်ကောင်စီဗျူဟာဂုံးရဲ့တွဲဘက်စခန်းကိုသိမ်းယူပြီးတော့လာရှိုးတိုင်းစစ်ဌာနချုပ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကိုကန်သတင်းထုတ်ပြန်ရေးဌာနကညနေပိုင်းမှာထုတ်ပြန်ထားပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးနဲ့အတူဟန်ချက်ညီတိုက်ခိုက်နေတဲ့ကရင်ပြည်မျိုးသားကာကွယ်ရေးတပ်KNDF နဲ့မဟာမိတ်တပ်ဖွဲ့ဝင်များပါဝင်သောပူးပေါင်းအဖွဲ့တွေကလည်းကြားပြည်နယ်ဒေသခေါ်ခင်းနီနယ်တဲကဒီလွိုက်ကော်မြို့တော်အနီးဝန်းကျင်မှာရှိတဲ့စစ်ကောင်စီရဲ့စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့လည်း TNL ဘက်ကသတင်းထုတ်ပြန်ပါတယ်ညနေပိုင်းဒီတော့လွိုက်ကော်ဒီမော့ဆိုနတ်မဲခုံနဲ့နန်းဆန်ခန်းတို့ဘက်မှရှိတဲ့စစ်ကောင်စီစခန်း9ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်အခုလိုတစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ပြီးသတင်းပတ်နှစ်ပတ်ကျော်ကြာမှာစစ်တပ်စခန်းရာကျော်ကိုလက်နက်ကိုင်အဖွဲ့တွေသိမ်းယူနိုင်ခဲ့တာကိုကြည့်ရင်စစ်ကောင်စီဟာမကြုံစဘူးအားနယ်လာခဲ့တယ်လို့အကဲကတ်တွေကလည်းသုံးသပ်နေကြပါတယ်ရှေးဆက်တိုက်ပွဲတွေဘယ်လိုဖြစ်လာနိုင်လဲဆိုတာကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဒီရှမ်းမြောက်စစ်စင်ရေးထူးခြားမှုကိုကနေဒါနိုင်ငံယော့ကတက်ကူမှာနိုင်ငံရေးအထူးပြုပါရဂူဘွဲ့ယူနေတဲ့ကျောင်းသားကိုထက်မင်းလွင်က
ဒီမှာအခုပေါ်လာတော့တောက်လျှောက်စစ်ကောင်စီဘက်အချမ်းကစိတ်ဓာတ်လည်းလျော့ပါလာတယ်လူသူအင်အားလည်းလျော့ပါလာတယ်က တောက်လျှောက်တော်လှန်ရေးရလဲတရိပ်ရိပ်နဲ့ဒီတက်တယ်လို့တက်လာတဲ့အခါမှာစစ်ကောင်စီဘက်ဘလောက်အားနည်းနေသလဲဆိုတဲ့ဟာကိုလည်းမြင်လာလာတဲ့အတွက်ကြောင့်မို့လို့ဒီဘက်ကဒီမဟာမိတ်ကပြန်ပြီးတော့ PDF မဟာမိတ်အသွင်နဲ့ပေါ်ပေါက်လာတဲ့ဟာကဒါအလွန်ထူးခြားတဲ့အချက်ဖြစ်တယ်
ဒီပေါ် CDM လေတဲ့တက်ချက်ကြီးဇေယကလည
်းအရင်တုန်းကကိုကန့် MMD တို့တပွဲချင်းတိုက်ခဲ့တဲ့စစ်စင်တွေနဲ့မတူတာကလက်ရှိမြန်မာပြည်မှာဒါစစ်အာဏာရှင်စစ်တပ်ကိုဆန့်ကျင်နေတဲ့တော်နိုင်ကာလဖြစ်နေပြီးတော့ပြည်သူလူထုအားလုံးကစစ်တပ်ကိုဆန့်ကျင်နေတာဖြစ်တဲ့အတွက်ဒီညီနောင်သုံးဘွဲ့စစ်စင်ရောအများအကုန်လုံးကထောက်ခံတယ်ပေါ့နော်ဒီအတွက်စိတ်သက်ခွန်အားရအောင်အကုန်လုံးတတင်းအချက်လက်ကစားအကုန်ပံ့ပိုးမှုတွေအများကြီးသူတို့ရတယ်သူတို့ရဲ့တိုက်ရိုက်ခိုက်ရေးနဲ့စစ်စီလုံးလုံးနဲ့ဒီကွာကြကြတိုက်ခိုက်နေကြအောင်လေမျိုးတွေစထန်းတွေရောရှက်ပိုင်းတွေအတွင်းအများကြီးတိတ်နိုင်နေပေါ့နော်
စကိုင်းဖိုရမ်ပြောခွင့်ရစာရေးဆရာကိုစိုးဝင်းစွေက
စစ်စင်ရေး2029စတဲ့အိတ်ဖွင့်ပေးစာမှာပါတဲ့စစ်ရေးဆိုင်ရာတိုက်တွန်းချက်တွေကလည်းပဲကျွန်တော်တို့ဒီစကိုင်းအညာကတော်နိုင်ရဲဘော်တွေအတွက်တော့တော်တော်လေးလေ့လာအထူးယူစရာတွေတွေ့ရပါတယ်ဗျဒီခေတ်သစ်ဒီဘက်ဒီမြန်မာတမိုင်းမှာတော့တိုင်းသားလက်နက်ကန်တွေတိုက်ပွဲဝင်တဲ့အထဲမှာဒီလောက်ကြီးမားတဲ့အောင်မြင်မှုဒီလောက်ကြီးမားတဲ့အောက်ပွဲရလက်ရရှိတာကတော့ရှိမှာတော့မကြုံဘူးလို့တော့ပြောလို့ရမယ
်ဒီစစ်စင်ရဲ့စစ်ကောင်စီဘောတက်ရောက်နိုင်မှုကိုလည်းကိုထက်မင်းလွင်က
အစင်လာမှာလည်းပြောရှိပါတယ်ပြည်သူစိတ်ကိုပြည်သူနှလုံးကိုမသိမ်းကျုံနိုင်လို့ရှိရင်ဓာတ်နဲ့ထုံရင်ဓာတ်ကျိုးမယ်လှန်နဲ့ထုံရင်လှန်ခွေမယ်ဆိုတာအဲ့တော့လူမှုထောက်ခံမှုကတစ်နေ့ထက်တစ်နေ့ကြာဆင်းလာတယ်လူမှုကလုံးဝကိုမဆုံးမနစ်တဲ့စိတ်နဲ့ပြန်လဲခုခံမယ်တွန်းလှန်မယ်လို့ဆိုပြီးတဲ့အခါကျတော့ဖြစ်တဲ့အချိန်မှာဒီလူမျိုးစုတပ်တွေအနေနဲ့ကြတော့လည်းပဲမလုပ်လို့မရတော့တဲ့အခြေအနေဒေသခံကိုလူမျိုးပေါ်မှာလာပြီးတော့ထိခိုက်နေတဲ့ဟာဒါအေးရခိုင်တပ်မတော်အနေနဲ့လည်းဒါဖော်ဆောင်လာနိုင်တယ်ဆိုတာရခိုင်လူမျိုးကသူတို့စိတ်ဆန္ဒကဘလောက်ရှိမလဲဒီလူမျိုးဖြစ်လာမယ်ဆိုလို့ရှိရင်ဒီဟာကိုလည်းအေးအာထဲ့ကိုထဲ့တွားမယ်အခြေအနေမျိုးဆိုတဲ့အခါကျတော့အေးကရခိုင်ဘက်မှာစစ်ပွဲဖော်နိုင်မလားသုံးသပ်မယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီနာဆကအနေနဲ့ကတော့အခုတောက်လျှောက်ကိုပဲပေါ့နော်အာနာသိမ့်ပြီးကလေးကလူမှုအပေါ်မှာစစ်ပွဲဟာအခုဒါပို့ပြီးတော့စစ်မျက်နှာကျယ်လာပြီးတဲ့အခါကျတော့စုပ်လဲစူစားလဲယူဆိုတဲ့အခြေအနေမျိုးဖြစ်နေတယ်ပေါ့နော်ဒီမှာစိတ်ဝင်စားဖို့ကောင်းတာကတော့ရှမ်းပြည်ထဲမှာရှိနေတဲ့ရှမ်းတပ်တွေဘာလို့မပါသေးလဲဆိုတော့မေကွန်းကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းနေလို့ကျွန်တော်ထင်ပါတယ
်ဒီတက်ရောက်မှုအပေါ်တက်ချက်ကြီးဇေယကလည်
းဒီစစ်စင်ကြီးကြောင့်တက်ရောက်မှုကတော့တော်တော်ကြီးကိုကြည့်မာရဲပေါ့နော်ဟိုတက်တွင်းမှာဆိုလဲတော်တော်ကိုဖေဖို့ဖျဲနဲ့တချို့ဆိုလို့ရှိရင်ဒါငါတို့ကတော့အပင်မခံနိုင်ဘူးဆိုတဲ့ပုံစံမျိုးတွေပြောကြတယ်ပေါ့နော်ဒီရှမ်းမြောက်စစ်စင်ပုံမှာတဲ့ drone တွေကိုကြည့်ပြီးတော့တော်တော်ကိုသူတို့ကြောက်နေတဲ့အနေဟာရှိတယ်ဒီမင်္ဂလာတော့မှာဆိုလို့ရှိရင် drone နဲ့အကျဲခံမှာဆိုလို့ဒါကလေတူးနေပြီးခုကတော့ချင်းတွေတူးနေပြီးကောင်းတဲ့လေရင်တွေအများစုကိုနေပြီးတော့နဲ့ရှမ်းတဲ့ပဲဒီလာကိုပို့ထားတယ်ပေါ့နော
်ကိုစိုးဝင်းစွေကပါရှေ့ဆက်ဖြစ်လာနေတာကိုအခုလို့ဆိုပါတယ
်ကျွန်တော်ဒီသကိုင်းအညာမှာဒါကောလင်းမြို့မြို့သိမ်းတိုက်ပွဲဆင်နွှဲတဲ့နေရာမှာလဲ3-4ရက်ပေါ့ဗျာဒီမြို့ကိုဝိုင်းပတ်ပြီးတော့ဒီပိတ်ဆို့တိုက်ခိုက်နေတဲ့အချိန်မှာဘာမှသူတို့ပြင်ဆင်နိုင်တာမရှိဘူးအနည်းလက်ဆုံးပင်လယ်ဘူးလို့ပါလို့ဝင်းတိုလို့တုံမြို့တွေကနေလဲဒီမြို့ကျသွားတဲ့အချိန်မှာလာပြီးစစ်ကူမပေးနိုင်ဘူးဗျာဒါတနိုင်ငံလုံးသူတို့တက်ဖြန့်ပြီးတော့လုံနေရတဲ့အချိန်နေမှာတုံ့ပြန်နိုင်စွန့်နေကြာဆင်းသွားပြီဆိုတာကိုတော့တွေ့ရတယ
်ဒီစစ်စင်ရေးသုံးသက်ချက်ပေါ်စစ်ကောင်စီပြောခွင့်ရကိုမေးမြန်းခဲ့ပေမဲ့ဆက်တယ်လို့မရခဲ့ပါဘူးခင်ဗျာ
ညီနောင်မဟာမိတ်တွေရဲ့တစ်တုံညာနှစ်ခုစစ်စင်ရေးနဲ့ပတ်သက်ပြီးတော့အကဲခတ်တွေရဲ့အမြင်ကိုကိုဝင်းမင်းကစူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အရင်ဆုံးတော့ဒုတိယစီစဉ်ကိုတင်ဆက်ပေးမှာပါ2021ခုနှစ်စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့အစိုးရဝန်ထမ်းအများပြားအကြမ်းဖက်အာဏာဖီဆန်နဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ပြီးခဲ့တဲ့3နှစ်နီးပါးအတွင်းရုံးမတက်ကြတော့တဲ့ CDM ဝန်ထမ်းတွေအပေါ်စစ်ကောင်စီရဲ့ဖိအားပေးမှုမျိုးစုံကြုံကြရလို့နေထိုင်ရပ်တည်ရေးခက်ခဲနေကြတဲ့အခြေအနေကိုတော့ Frontier မြန်မာရဲ့ဒုအသက်စီစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
။တကယ်တော့သူတို့ရေးထားတဲ့သူတို့လိုအပ်တဲ့ပေါ့နော် qualification experience ဆိုလည်းကျွန်မမှလိုရချက်မရှိပါတော့အဲ့လိုဒါပေမဲ့မရဘူးပေါ့နော်
။အော်ခံစားချက်ကတော့ဒါရချက်စိတ်မကောင်းဖြစ်ရတယ်ပေါ့နော်။ဒီလှူရှားမှုကိုအမှားရရဲ့ကိုစိုးတက်လုပ်ခဲ့တာပေါ့ပေါ့နော်။ဒါအားလုံးတော့ကိုလုပ်ခဲ့တာ
။ဒါကတော့ဆင်ရနာတိန်းနာကိုလက်မခံပဲစန့်ကျင်နေတဲ့ကျမ်းမာရေးဝန်ထမ်း2ဦးရဲ့စကားသံတွေဖြစ်ပါတယ်။ အနာသိမ့်ပြီးတဲ့နောက်သူတို့ဝါသနာပါမျက်နှာရတဲ့အလုပ်တွေကိုဆွတ်လွတ်ပြီးအကြမ်းမဖက်အာဏာဖီဆက်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ဒါပေမဲ့၃နှစ်နေပါကြာလာတဲ့ချိန်မှာတော့သူတို့ရှင်တန်ရက်တည်ရေးအတွက်စူးစမ်းရုန်းကန်နေရသလိုအနာဂတ်အတွက်လည်းစိုးရိမ်ပူပန်မှုတွေရှိနေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးအတန်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီ season ကို Foundation Heron တဲ့ကကုညီပန့်ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်2022ပေါ့နော်ဆိုတော့အမလို့စေကန်းမျိုးလိုက်စစ်တာအပတ်တိုင်းပတ်တိုင်းလိုက်စစ်တာလာတိုင်းလာတိုင်းလိုက်စစ်တယ်အဲ့မှာစီနီယာဝန်ထမ်းရှိတာဆိုလိုက်စစ်တယ်ပြီးတော့အမလို့ဒုတ်ခဲတဲ့စေရုံမှာဆိုရင်ဝန်ခံရမှာမျိုးရှိတယ်ပေါ့နော်အဲ့လိုဟာမျိုးတွေကတကယ်ကိုကြုံခဲ့ရတာပေါ့နော်စီနီယာဝန်ထမ်းကိုစေရုံမှာရှိတယ်ဆိုတော့ဝန်ခံတယ်ပြီးတော့စေရုံမှာလိုက်စစ်တယ်ပေါ့နော်အဲ့အရာကြီးကအမလို့တော်တော်အဆင်မပြေဘူးနောက်ပိုင်းမှာစေရုံမြန်နေပြီးတော့အမလို့အလုပ်ထုတ်လိုက်တယ်ပေါ့နော်ဘလာပါနေတော့သူတို့စေရုံထိခိုက်တယ်ဆိုပြီးတော့
အသက်30ကျော်အရွယ်ဒေါက်တာရိုးစ်ကအထူးကုဆရာဝန်တူဖြစ်ပါတယ်2021ခုနှစ်အာနာသိမ့်ပြီးရပိုင်အကြမှာပဲအခြားဝန်ထမ်းတွေနေတူအကြမ်းမဖက်အာနာပီဆိုင်လှုပ်ရှားမှုစီဒီအမ်မှာပါဝင်ခဲ့တာပါစီဒီအမ်ဝင်ပြီးနောက်ပိုင်းဒေါက်တာရိုးစ်ကပုတ်ကလေးကစီးရုံနေနဲ့တခြားပြင်ပအလုပ်တွေကိုလုပ်ကင်မှုစူးစမ်းရှာဖွေရင်အဲ့ဒီနေ့နောက်ပိုင်းမှာပဲပြင်ပစီးရုံတစ်ခုမှာသူအလုပ်ရခဲ့ပါတယ်ဒါပေမဲ့တနည်းကြော်ကြာပြီးတဲ့နောက်မှာတော့သူနဲ့သူ့ရဲ့လုပ်ဖို့ကင်ဖက်စီဒီအမ်ဝန်ထမ်းတွေအလုပ်ကရပ်နာခံခဲ့ရပါတယ်စစ်ကောင်စီဘက်ကသူတို့အပေါ်အပြင်းထန်ထိုးနှက်တိုက်ခိုက်နိုင်ခဲ့တဲ့စီရင်လှုပ်ရှားမှုအပေါ်ပြစ်မှတ်ထားဖိနှိပ်ကန့်သတ်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်လာပါတယ်။အာဏာသိမ်းစကတော့သက်ဆိုင်ရာဝန်ကြီးဌာနတွေကတဆင့်စီရင်ဝန်ထမ်းတွေကိုတတိပေးစာတွေပေးပို့ပြီးအလုပ်ပြန်ဝင်မှုဖိအားပေးတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာအလုပ်ပြန်မဝင်သူတွေကိုအလုပ်ကထုတ်ပယ်တာသက်ဆိုင်ရာလုပ်ငန်းနယ်ပယ်ကအတိမတ်ပြုလက်မှတ်တွေလိုင်စင်တွေရုပ်သိမ်းတာတွေလုပ်ခဲ့ပါတယ်။ဒေါက်တာရုစ်ကတော့အလုပ်ကရပ်နာခံခဲ့ရပြီးနောက်တနည်းလောက်ကြာအောင်အခြားပုဂ္ဂလိကစေုံစေကန်းတွေမှာအလုပ်ရဖို့စူးစမ်းခဲ့ပေမဲ့သူအလုပ်မရခဲ့ပါဘူး။ဒါပြင်သူ့ရဲ့စေကူကွင်စမလိုင်စင်ကိုလည်းတက်တန်းတိုးခွင့်မပေးဘဲပယ်ဖျက်လိုက်ပါတယ်။ဒါကြောင့်စေုံတွေမှာအလုပ်လျှောက်ဖို့ကိုလည်းသူလက်လျှော့ခဲ့ရပြီးအခုတော့အခြားမတူတဲ့နယ်ပယ်တစ်ခုမှာဝင်ရောက်လုပ်ကိုင်နေရပါတယ်။ဒေါက်တာရုစ်ကသူ့အိမ်မက်တွေကိုဆွန့်လွတ်ခဲ့ရတယ်လို့သူတက်ကြွတဲ့ပညာနဲ့လူနာတွေကိုစေကူကွင်တွေနဲ့ဆုံရှုံခဲ့ရပါတယ်။
哦看他這個他也現在心沒高氣啊了不喏其實漏下木骨阿媽也骨頭在漏起來不不喏他阿龍就骨漏起來就沒說阿媽也硬那底氣耶阿媽是骨底氣耶哎啦這公公阿媽說起來不喏說起來這幾段來弄到沒有來沒哭起嘛阿媽都盤搞啊的給漏起來阿媽都起來不喏
四港西伯來 CDN 西文南裡個ပုပ်ကလီက西永西間裡嘛漏沒看木費啊逼打裡是吧2022နဲ့2023ခုနှစ်အတွင်းမှာမန္တလေးနဲ့ရန်ကုန်တို့မြို့ကြီးတွေကပုဂ္ဂလိကစီးရုံစည်းကမ်းပေါင်းအနည်းဆုံး6ခုလောက်ကိုပုဂ္ဂလိကကျန်းမာရေးလုပ်ငန်းဆိုင်ရာဥပဒေကိုလိုက်နာဖို့ပြက်ကွက်တယ်ဆိုပြီးလုပ်ငန်းပိတ်သိမ်းခဲ့တာတွေရှိပါတယ်။ဒါပေမဲ့လူအများကတော့စီဒီအမ်ဝန်ထမ်းတွေကိုအလုတ်ခံထားတာကြောင့်ပိတ်သိမ်းခံရတာဖြစ်တယ်လို့ယုံကြည်ကြပါတယ်။ဒါပြင်မနေ့ကစစ်ကောင်စီကနေပြဋ္ဌာန်းလိုက်တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေကလည်းစီဒီအမ်ဝန်ထမ်းတွေပေါ်တက်ရောက်မှုတွေရှိလာပါတယ်။နိုင်ငံတွင်းလုတ်ကင်နေတဲ့လူမှုရေးအဖွဲ့အစည်းအားလုံးဟာအသင်းအဖွဲ့မှတ်ပုံတင်မှုနဲ့သူတို့ရဲ့လုပ်ငန်းလေပတ်မှုတွေနဲ့ဗဏ္ဍာရေးပိုင်းဆိုင်ရာတွေကိုစစ်ကောင်စီတန်းသတင်းပို့အစီရင်ခံဖို့လိုအပ်လာပါတယ်။ဒီရင်းမှာလူမှုအကျိုးပြုလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုကတာဝန်ရှိသူတို့ဖြစ်တဲ့မတ်စုမွန်နဲ့ဒုတန်ကစကားပြောခွင့်ရခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းစီဒီအမ်ဝန်ထမ်းတွေကိုအလုံးမခံဖို့ဓာတ်ရိုက်ဖိအားပေးပြောဆိုတာတွေပါရှိတယ်လို့သူကဒုတန်ကိုပြောပါတယ်။
လက်တွေလောရတဲ့ဝန်ကြီးဌာနအလိုက်꽈သွားတယ်တချို့ဌာနတွေကကြတော့ policy ရေးမှုကိုပြောင်းမဲ့ပြောလိုက်တယ်အစိုးရကမခန့်ရဘူးပေါ့တချို့ဌာနကတော့အိမ်မှုကိုတိတိတသားကြီးမချပြဘူးလူကြီးတွေကခက်တဲ့စီကောသွားမယ်ဆိုတော့သူကစကားထည့်ပြောတယ်ဒါတွေကသူတို့မှာအချိန်မီဝင်ဆင်နိုင်တယ်ဆိုတာမျိုးစကားပါထားတာ
ဒေါက်တာစင်မင်းနိုင်က NUG အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနကကျန်းမာရေးစီဒီအမ်အရေးလှုပ်ဆောင်နေတဲ့စီဒီအမ်အမေရိကန်နက်ဝေါ့ကတည်ထောင်သူစီဒီအမ်ဆရာဝန်တို့ဖြစ်ပါတယ်အဖွဲ့ရဲ့စစ်တမ်းအရကျန်းမာရေးစီဒီအမ်ဝန်ထမ်းတွေထဲမှာရုံးတဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ကင်ပြီးလစာကအစာဗန်နဲ့ပေးရတဲ့နေရာမျိုးမှာလုပ်တာက15ရာခိုင်နှုန်းအောက်မှာသာရှိပြီးအများစုဖြစ်တဲ့80ရာခိုင်နှုန်းလောက်ကတည်တံ့တနိုင်တပိုင်းလုပ်ငန်းလေးတွေလုပ်တာအခြားနိုင်ငံကိုထွက်ပြီးတော့ရရအလုပ်လုပ်တာတချို့လည်းဘာမှမလုပ်ဘဲဒီတိုင်းမိသားစုနဲ့နေထိုင်တဲ့သူတွေဖြစ်တယ်လို့သိရပါတယ်
ချို့တော့စီဒီအမ်ကြီးဆိုရင်ဒါတခြားနယ်စပ်ဖြတ်ကျော်ပြီးတော့အထည်ချုပ်တွေမှာလောက်ကြပါတယ်ဒါကျမ်းမိုင်ဝင်တယ်နေနော်လက်ထဆူဆရာဝင်တွေဈေးရောင်းတယ်မဈေးရောင်းတယ်ဆိုတာလေဒါသူတို့အထည်ရောင်းတဲ့ကိစ္စမျိုးတွေဒီလိုမျိုးတွေပေါ့လေဒါတိုးတိုးတိတ်တိတ်လောက်ပါတယ်လောက်တဲ့အခါမှာလည်းဟိုကြဲကြဲပြင်းပြင်းနဲ့ခုနကပြောသလိုလုံးဝမရဘူးဒီစစ်ကောင်စီကဒါဒီစီဒီအမ်လုပ်နေတာဆိုတာသိတာနဲ့ကိုတစ်ဖက်ကဒီလို Telegram channel တွေကနေပြီးတော့ပြောဆိုလိုက်တဲ့အခါမျိုးဆိုလို့ရှင်ဒါသူတို့အနေရရှိတယ်ဆိုတော့ဟိုလုတ်တယ်ဆိုတာလည်းဒါနေတဲ့သူကအရှင်းတန်နေထိုင်မှုတော့ကိုလုတ်တယ
်ဒီအခြေအနေတွေကြားမှာအကြမ်းဖက် CDN လှုပ်ရှားမှုကိုလက်လျှော့လိုက်ရတဲ့ CDN ဝန်ထမ်းတွေလည်းရှိလာပါတယ် NUG အစိုးရရဲ့စီးရင်အရစစ်အာဏာသိမ်းပြီးနောက်2021ခုနှစ်အတွင်းမှာတနိုင်ငံလုံးအတိုင်းအတာနဲ့နယ်ပယ်ဆောင်ကနေ CDN ဝင်ခဲ့တဲ့ဝန်ထမ်းပေါင်း8သိန်းကျော်ရှိခဲ့ပါတယ်ဒါပေမဲ့2022မှာတော့4သိန်းခွဲအထိကျဆင်းလာခဲ့ပြီး2023မှာတော့ CDN 3သိန်းသာကျန်ရှိရတာဖြစ်တယ်လို့သိရပါတယ်။ဒီလိုကျော်နေလာတာကစစ်ကောင်စီရဲ့အတင်းကျပ်ဖိအားပေးတာနဲ့အကြောင်းမျိုးမျိုးကြောင့်စစ်ကောင်စီလက်အောက်အလုပ်ပြန်ဝင်ကြတာတွေအပြင် CDN တွေအပေါ်ထောက်ပံ့မှုအားနည်းတာတွေကြောင့်လည်းဖြစ်တယ်လို့ CDN အရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။အခြေခံပညာရေးဝန်ထမ်းများတပိတ်ကော်မတီ BETSC ကအတွင်းရေးမှူးဆရာအောင်မြတ်မိုးကတော့ CDN တွေကိုစနစ်တကျထောက်ပံ့မှုတွေလိုအပ်နေသေးတယ်လို့သူကထောက်ပြပါတယ်။
ဟုတ်လေကြတော့ဒီအမျိုးတိုင်းညို့ရဆိုရအောင်အခြေကြတောင်းမရှိရဘူးနော်။အန်ရုတ်ထီရလောက်တဲ့ခြေရင်တွေထောက်ပံ့နေသူပြောနေပြီမဲ့ပေါ့နော်။ဟိုသူတို့ထောက်ပံ့တဲ့ပမာဏကဘယ်လောက်ရှိလဲဆိုတာဒီဟိုကျွန်တော်တို့နည်းနည်းကြော်ကာလမှာလာစင်းစရာမှမထုတ်ပြန်နိုင်သေးဘူးပေါ့နော်။ခြေရင်ဘယ်လောက်ကိုထောက်ပံ့နေဆိုတာပဲပါ။အခြေကြသေးတာလည်းဒေတာမရှိဘူး။ထောက်ပံ့တာတွေကလည်းဟိုဆက်ဆံမတွေမေးရဆိုရင်80ရာခိုင်နှုန်း80ရာခိုင်နှုန်းတော့လုံးလုံးမရဘူး။အာထောက်ပံ့နိုင်တဲ့အင်အားဆိုတာကမလုံလောက်ပြီမဲ့သူတို့မှာအော်အစိုးရတည်ရဖြစ်တာနဲ့ညီတို့ရဲ့ရန်ပုံငွေစီးစင်းမှုတွေလည်းရှိနေတာပဲဆိုတော့အဲ့ဒီဟာတွေကိုဒီဒီချာချာစနေနေ့လေးချိန်မှန်ဆန့်ဖွဲ့ပြီးတော့ဟိုစီစဉ်နေကိုအမှန်တကယ်ထောက်ပံ့ဖို့တို့ရယ်ပေါ့နော
် NUG အစိုးရရဲ့ပညာရေးဝန်ကြီးဌာနစီဒီအန်ရေးရာဌာနကတာဝန်ခံဖြစ်တဲ့ Teacher Rose ကတော့လက်ရှိမှာစီဒီအန်အားလုံးကိုထောက်ပံ့နိုင်မှုအတွက်ငွေကြေးလုံလောက်မှုမရှိသေးဘူးလို့တို့အတန်ကိုပြောပါတယ်မနမ်းမွန်ကလုံသက်73နှစ်ခန့်ရှိတဲ့အထက်တန်းသူနာပြုတစ်ဦးဖြစ်ပြီးတော့စီဒီအန်လှုပ်ရှားမှုမှာပါဝင်ထားသူပါ2021ခုနှစ်ကတည်းကမနမ်းမွန်တယောက်ကျမိုင်နေပင်နဲ့ဆိုင်တဲ့အလုပ်တွေမှာစူးစမ်းလိုက်လျှောက်ခဲ့ပေမဲ့အလုပ်တစ်ခုတောင်သူမရခဲ့ပါဘူးအဲနောက်ရွာမှာဆက်မနေတော့ပဲဒီထက်အဆင်ပြေဖို့ဆိုတဲ့မျှော်လင့်ချက်နဲ့အခြားတစ်မျိုးကိုပြောင်းရွှေ့ခဲ့ပါတယ်ဒါပေမဲ့အဲမျှော်လင့်ချက်ကလည်းဖြစ်မလာခဲ့ပါဘူး
ခုဒီ3လောက်တော့မှပဲအလုပ်လျှောက်တာ6ခုရှိတော့တယ်အဲ့6ခုစလုံးတော့မရဘူးနော်ကျမတို့ CV တွေပဲတန်းစီပြောနေမှာ email တွေပဲပို့ထားတာပေါ့နော်ကိုယ့်ဘက်ကိုတော့ပြန်မရောက်တာပေါ့နော်နောက်ထပ်နေဒီမှာပေါ့နော်ဟို regional headness ပုံစံမျိုးပေါ့နော်ဟိုသူ data collection တို့ပါတော့အဲ့လိုမျိုးတွေနဲ့လုပ်ရမယ်ဆိုပြီးတော့နေမှာရှောက်ခဲ့တာပေါ့နော်အဲ့ဒါတော့အဲ့ရှိပါအမှန်တကယ်တော့တို့ရေးထားတဲ့တို့လိုအပ်တယ်ပေါ့နော် qualification experience ဆိုလဲကျမမှာလိုအပ်ချက်မရှိပေါ့နော်အဲ့လိုမျိုးဒါပေမဲ့မရဘူးပေါ့နော်
တကယ်တော့မနမ်းမွန်ကဒီနှစ်အစောပိုင်းကတည်းကပြည်ပနိုင်ငံတစ်ခုမှာပညာတော်သင်ဖြစ်ရောက်နေရမှာပါ။ဒါပေမဲ့ပညာသင်သွားနိုင်မို့သူစုံစမ်းတဲ့အခါမှာတော့အာနာသိန်းစစ်အစိုးရကစီဒီအန်တူဖြစ်တဲ့သူ့အပေါ်မှာနိုင်ငံပြင်ပထွက်ခွာခွင့်ပိတ်ပင်ချပြီးနံမပြက်စီးရင်မှာတွင်ထားတာကိုသိခဲ့ရပါတယ်။စစ်ကောင်စီလက်ထက်အာနာပိုင်းမျိုးဘက်ကနိုင်ငံကူးလက်မှတ်လုပ်ခွင့်ကိုခက်ခဲစေနိုင်တဲ့ကန့်သတ်ချက်မျိုးတွေလုပ်ထားတာလည်းရှိနေပါတယ်။ဒီအခြေအနေတွေကြားမှာစီဒီအန်ဝန်ထမ်းတွေဟာအလုပ်ရဖို့ခက်တယ်လို့သူတို့ကိုယ်တိုင်ရည်တည်နိုင်မှုလည်းခက်ခဲလာကြပါတယ်။ဒါရွေပြင်သူတို့ဟာနိုင်ငံပြင်ပထွက်ခွာခွင့်လည်းမရကြပါဘူးမနမ်းမွန်ကတော့အဆင်မပြေမှုတွေကြောင့်နေမျိုးကသူ့အိမ်ကိုပြန်ချင်ပေမဲ့လေသူစာတီးကစီရေးပြင်းထန်တဲ့မြန်မာနိုင်ငံအလဲပိုင်းဒေသကမျိုးတစ်ခုမှဖြစ်နေရကြောင်းအိမ်မြဲဖို့လည်းမဖြစ်နိုင်တော့ပါဘူးဒါပြင်သူဝါသနာပါပြီးမျက်နှာရတဲ့သူနာပြုအလုပ်ကိုလည်းဆက်မလုပ်နိုင်တော့ပါဘူးပြီးတော့နိုင်ငံသားပညာသင်ခွင့်အတွက်လည်းနိုင်ငံတွင်းကနေထွက်ခွာခွင့်လည်းမရပါဘူးဒါကြောင့်ဆီယန်နာရှင်အမြန်ဆုံးအဆုံးသတ်နိုင်မှုသူကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းအချိန်တွေကြာလာတဲ့အမျှသူ့ရဲ့အနာဂတ်မျှော်လင့်ချက်တွေရှေ့ဆက်နိုင်မှုထက်နေ့စဉ်ရှင်သန်ရည်တည်နိုင်ရေးစိန်ခေါ်မှုတွေကပိုပိုပြီးခက်ခဲလာပါတယ်
။အားမလို့အမြန်ဖြစ်တယ်။အလိုဒီချက်ပို့ပြီးတော့နဲ့မှတော်လန်ရို့ရှေ့ရောက်ချင်တယ်ပေါ့နော်။ကျွန်တော်တို့ဘယ်လိုလုပ်ဖို့လိုနေအောင်မလဲပေါ့နော်။အဲ့လိုမျိုးတွေတွေးတယ်။တော်တော်ခံပြင်းတယ်။စိတ်တည်းလည်းမပျော်ဘူးပေါ့။ဒါပေမဲ့လို့ပေါ့နော်ကျမတို့ကအရှုံးမပေးသေးရနိုင်နေသေးတယ်ပေါ့နော်အဲတော့တော်လန်ကြီးလုံနေတဲ့သူတွေကအကုန်လုံးကိုလဲပေါ့နော်ဆက်ပြီးတော့သွားကြမယ်ပေါ့နော်တော်လန်ကြီးအမြဲဆုံးအောင်ခြင်းပြီ
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးတန်ဖော့ကတ်စ်အစီအစဉ်ကိုလည်းစောင့်မျှော်နှဆင်ပေးကြပါအောင်ရှင
် Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒိုးတန်စီစဉ်ကိုနှဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်စစ်ပွဲပဋိပက္ခတွေများလာနေတဲ့ကမ္ဘာကြီးမှာနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုထောက်ပြပြောဆိုမှုတွေရှိလာပါတယ်မြန်မာနိုင်ငံကလိုက်နာဖို့လိုအပ်တဲ့ဒီဥပဒေအကြောင်းအမျိုးသမီးခွင့်ရေးလှုပ်ရှားသူဒေါ်မေဇဘယ်ဖြူကိုမေးမြန်းပြီးတော့ဥတမောင်သန်းကဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
Grazie.
La mano para unirnos como imanes, porque juntos somos siempre.
Adesso.
Non solo in Palestina, scoppiata nel sud dell'Africa, scoppiata nel Congo, scoppiata nel Myanmar.
Le mani a bawe, gabatlo nia ato mya mya ma sit twi phit ni ya da bu.အိုယာမင်းကြီးကနိုဝင်ဘာလ6ရက်နေ့ကလေး9000နဲ့ဗာတီကန်မှာတွေ့ဆုံရတဲ့အခိုက်ပြောကြားခဲ့ပြီးစစ်တပ်ခံရသူတွေအတွက်ခဏစိတ်စိတ်နေခြင်းအပြင်ဝမ်းနည်းကြောင်းပြသခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းနီပေါနိုင်ငံမှာရှိတဲ့ဗုဒ္ဓဖားမြင်တော်မူတဲ့နေရာကနေရင်းချရေးခေါ်တာပြီးခဲ့ပါတယ်။နီပေါမှာသူကအခုလိုပြောခဲ့ပါတယ်
The number of civilians who have been killed and injured is totally unacceptable. ဇာတ်ရီကုမျိုးတေဆုံးတန်ရကြတဲ့ရည်တွက်ကလက်ခံနိုင်ကြမရှိပါဘူး။ပြည်ပခါတွေမှာပါနေကြတဲ့အဖွဲ့အားလုံး၊ငွေကြေးလူသားချင်းစာနာထောက်ထားမှုဥပဒေမှာပါတဲ့တာဝန်ဝတ္တရားတွေကိုလေးစားကြရပါမယ်။ဒီဥပဒေကစစ်ရဲ့ထိတ်လန့်ချေပွဲပွဲအတွေ့အကြုံကနေပြီးတော့ထွက်ပေါ်လာခဲ့တာပါ။ကောင်းကောင်းအခြေခံပြီးဖြစ်တဲ့မူရီနဲ့ငွေကြေးလူသားချင်းစာနာထောက်ထားရေးဥပဒေကိုတင်းတင်းကြပ်ကြပ်လိုက်နာဖို့အမြဲတမ်းသတ်သမှတ်ထဲကျွန်တော်တောင်းဆိုပါတယ်။
ဒီပါနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမျိုးသမီးအခွင့်အရေးတက်ချွတ်လှုပ်ရှားသူဒေါ်မေဇဘယ်ဖြူဖြစ်ပါတယ်။အခုတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အတော်များများကြားရတယ်မြန်မာနိုင်ငံမှာလည်းအခုစစ်ပွဲတွေကျွန်တော်တို့ပို့ပြီးတော့ပြင်းထန်ပြီးဖြစ်ပွားနေကြတယ်။ဆိုတော့လက်နက်ကိုင်ပဋိပက္ခမှာဘာကြောင့်နိုင်ငံတကာလူသားချင်းထောက်ထားမှုဥပဒေကိုညှို့ဆို့ပြောတတ်ကြတာပါလဲ။
အဓိကကတော့ဆရာရယ်ဒီဆွဲနှကောင်ခတ်တဲ့အခါမှာမြေစာပင်ကတော့အပြစ်မဲ့ပြည်သူတွေပေါ့အထူးသဖြင့်အမျိုးသမီးတွေတက်ကြီးရွယ်ဦးတွေကလေးတငယ်တွေပေါ့နော်ဟိုပြီးတော့ခြားမစွာတန်ဆွမ်းတဲ့သူတွေအဲ့လိုမျိုးဒီထိခိုက်လွယ်တဲ့လူအုပ်စုကများသောအားဖြင့်ဒီလက်နက်ကင်ပြိပခါတွေရဲ့ဆိုးကျိုးတွေပေါ့အဲ့ဒါတွေကိုခံစားရတယ်အဲ့တော့ဒီ International Humanitarian Laws ကတော့ဟိုပြောမယ်ဆိုရင်ဒီလိုမျိုးလက်နက်ကင်ပြိပခါတွေဖြစ်ပွားတဲ့အခါမှာအပြစ်မဲ့တဲ့လက်နက်မဲ့ပြည်သူတွေကိုထိခိုက်မျက်နှာမှုပေါ့နော်ဟိုမရှိအောင်အဲသူတို့အသက်ဆုံးရှုံးရတာတွေသူတို့ရဲ့ပိုင်ဆိုင်မှုတွေစရှိသဖြင့်ပေါ့နော်သူတို့ကိုထိခိုက်မျက်နှာမှုတွေကိုကာကွယ်ပေးနိုင်အောင်အလဲပဲပါတယ်လို့ပေါ့နော်ပြီးတော့သူတို့အတွက်လိုအပ်တဲ့ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထိထိရောက်ရောက်ပေးနိုင်ဖို့အတွက်ဆိုတော့ရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ဒီ International Humanitarian Law ကိုပြုလုပ်ထားတာပါပေါ့နော်အဲ့တော့အထူးသဖြင့်တော့ဒီကျွန်တော်တို့အားလုံးသိကြတဲ့ Geneva Convention ပေါ့စစ်အတွဲမှာဒီဖမ်းဆီးရမိတဲ့တုံ့ပန်းတွေကိုဘယ်လိုမျိုးဟိုလိုခေါ်မလဲကင်ကယ်ရမယ်ပေါ့နော်ဟိုဒီဟာတွေအတွက်သူတို့တွေအတွက်ဟိုလိုအပ်တဲ့protection ပေါ့ဟိုကာကွယ်စောင့်ရှောက်မှုတွေပြီးရဲ့ခါမှာတော့ဘယ်လိုမျိုးဟိုလက်နက်နဲ့ပတ်သက်တယ်ဆိုရင်လည်းဒီလူတွေကိုအစုလိုက်အပြုံလိုက်ဟိုတေကျေစေတဲ့ဒါမှမဟုတ်ရင်လည်းကျမတို့ဒီဓာတုလက်နက်တွေလိုမျိုးပေါ့နော်ဒါတွေကိုအသုံးမပြုဖို့အစရှိသဖြင့်ကျမတို့ဒီ International Humanitarian Law အောက်မှာပဲကျမတို့အားလုံးသိကြတဲ့ Geneva Convention ကလည်းဖတ်တော့ပေါ့လေဒါကလည်းပါပါတယ်အဲ့တော့ပြောချင်တာကတော့ဒီစစ်မှတ်ပြပခကာလအတွင်းမှာလက်နက်မကင်နဲ့လက်နက်မဲ့အပြစ်မဲ့ပြည်သူတွေကိုထိခိုက်နစ်နာမှုတွေမျက်နှာတပြားနေအောင်ဒီနှစ်ဖက်လက်နက်ကင်သူတွေပေါ့နော်လက်နက်ကင်တိုက်ခိုက်နေကြတဲ့သူတွေကိုပြောမယ်ဆိုရင်တော့စီကံလေးတွေတတ်မှတ်ထားပေးတာပေါ့နော်အဲ့ဒီ Humanitarian Law အောက်မှာပါတဲ့ Geneva Convention ကတော့အထူးသဖြင့်အဲ့ဒါတွေကိုဖော်ပြထားတာတွေ့ရပါတယ်ဆရာဟုတ
်မြမတပ်တော်ပြောရေးဆိုခွင့်ရှိတဲ့သူကလည်းဒီလိုကြံသူတဲ့ထိတွေ့တိုက်ခိုက်တဲ့အခါမှာလိုက်နာရမယ့်စီမင်းတွေကိုလိုက်နာပါတယ်ဆိုပြီးပြောတယ်ဒါပေမဲ့ကျွန်တော်တို့ပစီကြီးလိုနေရာမျိုးနော်နောက်ကချင်း เนาะကျွန်တော်နေရာမျိုးမှာဘုံကျဲတိုက်ခိုက်ပြီးလူတွေအများကြီးသေဆုံးသွားတဲ့ဖြစ်စဉ်တွေလည်းရှိတယ်အလားတူပဲဂါဇာကမ်းမြောင်ဒေသမှာအစ္စရေးကတိုက်ခိုက်တဲ့အခါမှာဒါကအချိုးမညီတဲ့တုံ့ပြန်မှုဖြစ်တယ်ဆိုပြီးတော့လည်းကျွန်တော်တို့အရက်ပဲအဖွဲ့အစည်းတွေကပြောဆိုလာကြတာတွေကိုကျွန်တော်တို့ကြားပါတယ်ဒီနိုင်ငံကလူသားချင်းစာနာထောက်ထားမှုဥပဒေကိုချိုးဖောက်လာပြီဆိုရင်ဘောဘလို့များအရေးယူလို့ရနိုင်ပါတယ်ဆရာမ
ဟုတ်ကဲ့ဆရာဒီလိုမျိုးကျူးလွန်နေတဲ့အချိန်မှာတော့เนาะတို့ကတို့ကိုတို့ပေါ့ဟိုဒါဘာမှအဖြစ်ပင်အရေးယူခြင်းခံရမှာမဟုတ်ဘူးလို့ထင်မြင်ယူဆနိုင်ကြရှိတယ်ပေါ့ဒါပေမဲ့လည်းကျွန်တော်တို့ဒီ International Humanitarian Law လို့เนาะဒီ Geneva Convention လို့ International Human Rights Law လို့ကိုချိုးဖောက်မှုဟာတကယ်တော့အဖြစ်ပင်အရေးယူနိုင်တဲ့ mechanism တွေပေါ့လေရှိပါတယ်ပေါ့เนาะဒါတွေကိုအဖြစ်ပင်အရေးယူနိုင်ဖို့အတွက်ပဲကျွန်တော်တို့ဒီ International Criminal Court လို့ခေါ်တဲ့ ICC လို့နိုင်ငံတကာတရားရုံးပေါ့เนาะခုံရုံးတွေကိုနိုင်ငံတကာတရားရုံးကိုကျွန်တော်တို့ကဖွဲ့စည်းထားတာဖြစ်တယ်ပေါ့အဲ့တော့တချို့ကိစ္စတွေဟာနိုင်ငံတကာတရားရုံးကအပြစ်ပေးအရေးယူနိုင်စွမ်းမရှိဘူးဆိုပေမဲ့လည်းအထူးကိစ္စရပ်တွေအနေနဲ့ကျွန်တော်တို့ကအထူးခုံရုံးဖွဲ့ပြီးတော့စစ်ဆေးအပြစ်ပေးအရေးယူခဲ့တဲ့တာရကတွေလည်းရှိမှာတော့အများကြီးပဲရှိပါတယ်ပေါ့နော်။ဘောကန်ဒေသမှာဖြစ်ခဲ့တဲ့ကျွန်တော်တို့ဒီစစ်ပွဲတွေပေါ့ဟော့စနီးယားဒီယူဂိုစလာဗီးယားနဲ့ဒီဆော့တီဟိုဒီကြားထဲမှာဖြစ်ခဲ့တဲ့ဟာရီဆိုရင်လည်းကျွန်တော်တို့ကအထူးခုံရုံးတွေဖွဲ့ပြီးတော့မှစစ်ဆေးကြားနာတာတွေအပြစ်ပေးအရေးယူဖို့အတွက်စူးစမ်းခဲ့တာတွေရှိတယ်ပေါ့နော်။ကျွန်တော်တို့ဒီအာဆီယံ region ထဲမှာဆိုရင်လေကျွန်တော်တို့နဲ့တိတ်မဝေးပါဘူးเนาะကမ်ဘောဒီးယားမှာလေဒီခမာနီတွေပိုပေါ့နဲ့သူ့ရဲ့ဒီခမာနီတက်ကနေပြီးတော့မှဟိုအပြစ်မဲ့ပြည်သူတွေပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်လည်းပဲအထူးခုံရုံးဖွဲ့ပြီးတော့မှစစ်ဆေးအပြစ်ပေးအရေးယူမှုရအောင်ဆောင်ရွက်နေတာတွေရှိပါတယ်ပေါ့เนาะအခုဒီလိုမျိုးပေါ့เนาะဖြစ်နေတဲ့အချိန်ကာလမှာတော့ဟိုကူရခဲ့ရမဲ့ပေါ့เนาะတရားဥပဒေပဲမရှိသလိုလိုတရားမျှတမှုဆိုတာကလည်းအရင်ပဲအလန်းဝေးနေသလိုလိုတော့ကျမတို့အားလုံးခံစားရမှာဖြစ်ပါတယ်ဒါပေမဲ့လည်းပေါ့เนาะချက်ချင်းလက်ငင်းလည်းပဲ intervention ပေါ့เนาะဟိုဒီ international humanitarian law အောက်မှာပဲကျမတို့ကဒီ intervention နှစ်ခုပေါ့လေဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်ပေါ့သဘောတူခွင့်ပြုချက်နဲ့ကျမတို့ကဒီနိုင်ငံတကာငင်းချမ်းရေးတက်တရားနေပြီးတော့မှဝင်ရောက်ပြီးတော့မှဟိုဒီကူညီဆောင်ရွက်တဲ့ဒါမှမဟုတ်လည်းဒီလက်နက်ကန်ပြည်ပခတွေရပ်တန့်အောင်လုပ်တဲ့ဒီ intervention တစ်ခုလည်းရှိသလိုနောက်ထပ် intervention တစ်ခုကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဟိုခွင့်ပြုချက်ကိုယူဆရမလို့ပေါ့နော်တကယ်ပဲကျွန်တော်တို့က humanitarian ပေါ့လူသားချင်းစာနာထောက်ထားမှုကူညီတွေကိုအရန်ကိုလိုအပ်နေပြီးတော့တကယ်ဟိုနိုင်ငံတကာကဂျာဝင်ဖြန့်ဖြေးဆောင်ရွက်မှဖြစ်မဲ့အနေအထားမျိုးမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်မလိုအပ်ဘဲနဲ့လည်းပဲဒီလိုမျိုးကိုနိုင်ငံတကာတပ်ဖွဲ့တွေကနေပြီးတော့ intervention လုပ်ခဲ့တဲ့တာရကတွေဥပမာတွေလည်းကျွန်တော်တို့တမိုင်းမှာရှိခဲ့ပူပါတယ်ပေါ့နော်အဲ့တော့ပြောချင်တာကနိုင်ငံတကာဥပဒေတွေ convention တွေနဲ့ဒီရှိတဲ့ဟာတွေပေါ့နော်ကျွန်တော်တို့ကနားလည်အောင်ပြီးတော့ဒါကိုအသုံးပြုနိုင်အောင်ပေါ့နော်ကိုယ့်ရဲ့အခြေအနေမှာအသုံးပြုနိုင်အောင်ပေါ့ကျွန်တော်တွေကအများကြီးပဲလေ့လာစီးပူးဖို့နဲ့ပြီးတော့ဒါကိုကျွန်တော်တို့ demand ပေါ့နော်ဒါကိုတောင်းဆိုတက်ဖို့လေလိုအပ်တယ်လို့ထင်ပါတယ်ဆရာဟုတ
်မြန်မာနိုင်ငံကပေါ့ဒီနိုင်ငံကလူသားချင်းစာနာထောက်ထားမှုဥပဒေနဲ့ဘယ်လိုပတ်သက်နေလဲ
ဟုတ်ကဲ့ဆရာဟုတ်ကျမနားလည်ဘလောက်ပြောရမယ်ဆိုရင်တော့ကျမတို့ဒီ convention ပေါ့နော်အခုဒီ international humanitarian law အောက်မှာရှိတဲ့ Geneva convention ပြီးတော့ကျမတို့အမျိုးသမီးတွေနဲ့ပတ်သက်တဲ့စီတောပေါ့နော် convention on elimination of all forms of discrimination against women လို့မျိုးဒီ Thai right convention လို့မျိုးပေါ့နော်အဲ့လိုမျိုး convention တွေကတော့ကျမတို့ platform အဖွဲ့ပဲနိုင်ငံတွေအနေနဲ့စီးနာမှုအားရှိအောင်ကျမတို့ကလက်မှတ်ထိုးရပါတယ်သဘောတူကြောင်ပေါ့နော်ဒါကိုလိုက်နာဆောင်ရွက်ပါမယ်လို့သဘောတူကြောင်လက်မှတ်ထိုးရတယ်ဒါပေမဲ့လည်းကျမတို့ကအခုဒီ UN အောက်မှာရှိတဲ့ charter တို့နော်ပြီးတော့ဒီလုံခြုံရေးကောင်စီကညှိမှတ်တဲ့ resolutions တွေပေါ့ဆုံးဖြတ်ချက်တွေပြီးတော့အခုဒီဥပဒေအနေနဲ့သတ်မှတ်ထားတဲ့ international human rights law တို့ international humanitarian laws တို့ဒါတွေကတော့ကျမတို့ကmember ပေါ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတမိုင်ရဂျင်းစီအနေနဲ့ကဒါကိုလိုက်နာဆောင်ရွက်ပါမယ်လို့လက်မှတ်တကူးကလက်မှတ်ထိုးထားကြရလို့ပေါ့နော်ဒီလိုဆုံးဖြတ်ချက်တွေဥပဒေတွေအားလုံးဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးဒ tau leza lain apa, kan? Tau leza lain apa tu, tu rumah tau yang sih, tu rumah binding kah sih tapi dah macam tu. Ero, cuma lu memang ni ni negara, no? Di Indonesia cuma ni cuma lawan apa, lupa tak leso. Cuma lu kah, lepas sama kah, apa ni negara tu, kupi tu ada. No, cuma lu kah, di ni negara orang orang ni mana ni meso, no? Cuma lu kah, di ni negara ubi tu, leza lain apa, tau, biwa sih bah, kan? Tau cepat lu mian.
The protection of civilians must be paramount.
Democracy Luke and Kebangwa season go, Utamon Danga, Tessa, Bigger, Pibare, Majagamaro, Ashananga season go, Tolan Bizavo Shibare.
Bio American, the Dream and Dream Yanigo, Telegram Lumukoya, Samina Malay Shuzana Mavi. Bio Telegram Samina Lisa, t.me/BurmeseViewingNewsma, join up your Tessa Lightane, Tedayo Dreamigo, Tensitin at the Planetary Yashina Mava. Bio Telegram Day when Samyanaga, Pure Bemisure Namene, Blue Mark, Apiara Amali Para, three pieces of Marishi. Pure Drene, Pieta Trisi, Miazon, Pepo Nambu, a Saint Josani Vare.
Pure American, Dangani, in a town of Satungun, Numba, Satya, Saninina, by Mabada, season ago, Masano, Jenya, Kunaigani, Saint IT, Lindo Media Sakuna, Sanga, Tongan, and Lila Media Diaguz, Rugani, Sabido, Tanlum, Benivare, Guru, Ashana, season ago, Tolu Bimaba. သမ္မတပိုင်ဒန်နဲ့တွေ့ဖို့ရှိတဲ့အင်ဒိုနီးရှားသမ္မတချိုကိုဝီဒိုရူကအစ္စရေးဟမတ်စစ်ပွဲကိုရပ်တန့်ဖို့တိုက်တွန်းသွားမယ်လို့ပြောလိုက်ပါတယ်။ပိုင်ဒန်ညင်ပေါ်မှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်တွင်အိန္ဒိယရဲ့ပါဝင်ပတ်သက်မှုဒေါ်လာနေပါတယ်။အာဖဂန်ဒုက္ခသည်တွေအတင်းကျပ်ပြန်ဖို့ရာဟာပါကစ္စတန်ပေါ်မုန်ဒီနာကြီးမှုတွေဒေါ်လာနိုင်တယ်လို့အကဲခတ်တွေက
အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာလာမယ့်တနင်္လာနေ့နိုဝင်ဘာလ13ရက်နေ့မှာသမ္မတဘိုင်ဒန်နဲ့တွေ့ဆုံတဲ့အခါ Israel Hamas စစ်ပွဲကိုအမြန်ဆုံးရပ်ဆိုင်းသွားဖို့တိုက်တွန်းသွားမယ်လို့တောက်ကြနေ့တုန်းကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။နိုဝင်ဘာလ12ရက်နေ့ Sorry Arabia နိုင်ငံမှာ Israel Hamas အရေးဆွေးနွေးမယ်နိုင်ငံပေါင်း58နိုင်ငံပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးအစည်းအဝေးကိုမထွက်ခွာမီသမ္မတဝီဒိုဒိုကပြောဆိုခဲ့တာပါပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကတော့အင်ဒိုနီးရှားကဂါဇာပြည်သူတွေအတွက်အကူအညီပေးပို့ခဲ့ပြီးဂါဇာဒေသကလူသားချင်းစာနာမှုအခြေအနေတွေဟာလက်ခံနိုင်စရာမရှိဘူးလို့သမ္မတဂျိုကိုဝီဒိုဒိုကပြောဆိုခဲ့ပါတယ
်ဤနီး merupakan wujudSolidaritas Indonesia wujud
ဒီအကူအညီတွေပေးဖို့တာဟာဂါဇာဒေသနဲ့အတူရှိတာကိုဖော်ပြတာဖြစ်တယ်လို့လူသားချင်းစာနာမှုနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုကိုဖော်ပြတာလည်းဖြစ်ပါတယ်ဂါဇာဒေသကလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာလက်ခံနိုင်စရာမရှိပါဘူးအမြန်ဆုံးရပ်တန့်အောင်လုပ်ဖို့လိုပါတယ
်တမနာဂျိုကိုဝီဒိုဒိုဟာတနင်္ဂနွေနေ့ Sorry Arabia မှာ OIC ထိပ်သီးအစည်းအဝေးတက်ရောက်ပြီးနောက်နိုဝင်ဘာလ13ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။သူဟာ14ရက်နဲ့15ရက်နေ့တွေမှာအမေရိကန်ပြည်ထောင်စုမှာကျင်းပမဲ့ APEC အာရှပစ္စဖိတ်ပူးပေါင်းဆောင်ရွက်ရေးထိပ်သီးအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့ကဟာမတ်အဖွဲ့တွေအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1400ကျော်လောက်သေဆုံးခဲ့ပြီးအစ္စရေးဘက်ကလက်တုံ့ပြန်တိုက်ခိုက်မှုကြောင့်ဂါဇာဒေသတွင်းကအရသာ 11,000 နီးပါးသေဆုံးခဲ့ပြီဖြစ်ပါတယ်။လာမယ့် APEC ထိပ်သီးအစည်းအဝေးမှာလည်း Israel Hamas ကိစ္စဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ NATO အဖွဲ့ဝင်ဖြစ်တဲ့ Belgian နိုင်ငံကတော့ Israel ရဲ့ Gaza စစ်ဆင်ရေးကိုကန့်ကွက်လာပါတယ်။ Belgian ဝန်ကြီးချုပ် Alexander De Croo က Israel ရဲ့စစ်ဆင်ရေးဟာဝင်းနဲ့အားမမျှတဲ့စစ်ဆင်ရေး disproportionate လို့ပြောဆိုလာပါတယ်။ အကြံဖက်သမားတယောက်ကိုနှိမ်နှင်းဖို့ဒုက္ခသည်စခန်းတစ်ခုလုံးကိုဘုံကျဲတိုက်ခိုက်တာဟာဝင်းနေအားမျှတဲ့တိုက်ခိုက်မှုမဟုတ်ဘူးလို့သူကပြောဆိုပါတယ်အမေရိကန်နဲ့မဟာမိတ်နိုင်ငံတချို့ကတော့ဂါဇာမှာအခြေစိုက်တဲ့ Hamas အဖွဲ့ကိုအကြံဖက်အဖွဲ့အစည်းအဖြစ်ကြီးညာထားပြီး Israel-Palestine ပြဿနာကိုနှစ်နိုင်ငံတည်ရှိရေးမူအရာဖြေရှင်းရမယ်လို့အမေရိကန်ကပြောဆိုထားပါတယ်အခုလိုအခြေအနေတွေမှာပဲတရုတ်နဲ့ပိုင်တဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်မှာအိန္ဒိယဟာတဖြည်းဖြည်းပုံမပါဝင်လာနေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်ကိုတိုင်တရုတ်နဲ့နယ်စပ်ပြဿနာတက်နေတဲ့အိန္ဒိယဟာတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဖိလစ်ပိုင်ဗီယက်နမ်တို့နဲ့စီးရီးဆက်ဆံမှုတွေတိုးမြင့်လာသလိုတောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးလေ့ကျင့်မှုတွေမှာအိန္ဒိယပါဝင်လာပါတယ်2016ခုနှစ်အထိအိန္ဒိယဟာတောင်တရုတ်ပင်လယ်ပြင်အရေးမှာကြားနေရပ်တည်တဲ့နိုင်ငံဖြစ်ပါတယ်နိုဝင်ဘာလ5ရက်နေ့တုန်းကတော့ဖိလစ်ပိုင်ကမ်းခြေစောင်းတပ်တွေမှာအုံပြုဖို့ရဟယင်9စီးအိန္ဒိယကရောင်းချပေးဖို့ကမ်းလှမ်းခဲ့ပါတယ်2019ခုနှစ်အမေရိကန်ဂျပန်ဖိလစ်ပိုင်တို့ပါဝင်တဲ့တောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးလေ့ကျင့်မှုမှာအိန္ဒိယပါဝင်လာခဲ့ပါတယ်2021ခုနှစ်မှာအိန္ဒိယဟာဗီယက်နမ်ဖိလစ်ပိုင်မလေးရှားအင်ဒိုနီးရှားဩစတြေးလျတို့နဲ့ရေတပ်ပူးတွဲစီးရီးလေ့ကျင့်ခဲ့ပါတယ်2022ခုနှစ်မှာဖိလစ်ပိုင်ကိုအတန်ထက်မြန်တဲ့စူပါဆိုနစ်တင်းမောဖြတ်မစ်ဆိုင်းတုံးအလုံးတရာအိန္ဒိယကရောင်းချပေးခဲ့ပါတယ်။2023ခုနှစ်ထက်မှာတော့မစ်ဆိုင်းတုံးပြစ်လွတ်နိုင်တဲ့ Frigate တိုက်တင်းမောတစ်စင်းကိုအိန္ဒိယကဗီယက်နမ်ကိုလက်ဆောင်ပေးခဲ့ပါတယ်။အခုလိုအချိန်မှာပဲပါကစ္စတန်ကအထောက်အထားမဲ့နေထိုင်သူတွေကိုဖမ်းဆီးမောင်းနှင်ထုတ်နေတဲ့အတွက်ပါကစ္စတန်မှာနေထိုင်နေတဲ့အာဖဂန်ဒုက္ခသည်တွေအပါအဝင်တန်းနဲ့ချီတဲ့သူတွေအခက်အခဲကြုံနေရပါတယ်။ပါကစ္စတန်မှာအစ္စလာမစ်အစွန်းရောက်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေမှာအာဖဂန်နိုင်ငံသားတွေပါဝင်နေတယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောဆိုထားပါတယ်။အခုအခါမှာလူ2သိန်းခွဲ3သိန်းလောက်ဟာအာဖဂန်ဘက်ကိုပြန်သွားကြပြီဖြစ်ပေမဲ့အများအပြားကြန့်ရှိနေပါသေးတယ်။တချို့ကကုလသမဂ္ဂအသိအမှတ်ပြုဒုက္ခသည်တွေဖြစ်ပါတယ်။အခုလိုစန္ဒအလျောက်မဟုတ်ပဲအတင်းအကျပ်ပြန်ဖို့ခံရတဲ့အတွေ့တချို့အာဖဂန်တွေဟာပါကစ္စတန်အပေါ်နာကြီးပြီးပုံမို့အစွန်းရောက်သွားနိုင်တယ်လို့စစ်သွေးကြွတိုက်ခိုက်မှုဆိုင်ရာသုတေသီဇဟစ်ဟူစိန်က AP သတင်းဌာနကိုပြောဆိုခဲ့ပါတယ်ပါကစ္စတန်မှာခိုးလုံနေတဲ့အာဖဂန်၄တန်းကျော်ရှိပြီးတစ်တက်သမ9တန်းဟာအထောက်အထားမဲ့ဖြစ်ပါတယ်အဲ့ဒီခိုးလုံနေသူတွေက6သိန်းကျော်ဟာအာဖဂန်အရသာအစိုးရအမေရိကန်နဲ့နေသူတပ်ဖွဲ့တွေကိုကူညီခဲ့သူတွေဖြစ်တယ်လို့ Norwegian Refugee Council ကပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြန်ပြောင်းနေပါတယ
်အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါပြည်ပကိုစံတင်ပို့နေတဲ့ကုမ္ပဏီတွေတင်ပို့စံတန်ချိန်1000အတွက်အရန်စံအိတ်ရီ1000စံစဘာအသင်းချုပ်ကိုပေးသွင်းရမယ်လို့ကြေညာပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တည်တံ့နေဈေးတက်ကြဘလို့ရှိပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Formos Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြတ်သူနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပကိုစံတင်ဖို့ရင်အရန်စံတင်သွင်းခိုင်းတဲ့သတင်းနဲ့စကြပါရစေ။ပြည်ပကိုစံတင်ဖို့နေတဲ့ကုမ္ပဏီတွေအနေနဲ့အခုနှစ်မှာစံတန်ချိန်1000တင်ဖို့မယ်ဆိုရင်အရန်စံအတွက်စံအိတ်ရေ1000ခန့်ကိုမြန်မာနိုင်ငံစံစဘာအသင်းချုပ် MRF တံပေးသွင်းရမယ်လို့ထုတ်ပြန်ထားပါဗျ။ကနာဦးအနေနဲ့25ရာခိုင်နှုန်းကိုပေးသွင်းရမှာဖြစ်ပြီးကျန်တဲ့85ရာခိုင်နှုန်းကိုတော့အရေးပေါ်လိုအပ်ချိန်မှသာပေးသွင်းရမှာဖြစ်ပါဗျ။ကုမ္ပဏ
ီကအရင်ကနေတည်းကအဲ့ဒီ1000ကို1000ပေးရမယ်လို့ပြောတယ်။ဘူဟာ3000အိတ်ဆိုတော့အဲ့ဒါနဲ့တန်တပေါင်းဆိုရင်3000ကျော်ကျန်တဲ့1000ကျော်ပေးသွင်းရမယ်နော်။အဲ့ဒီကများတဲ့ကျတော့ပုံမှန်ပေးရမှာနော်။ဒါမှမဟုတ်ကျန်တဲ့ကကြတော့ဟို
ဒီစုံနေတဲ့အခုလောကကျတဲ့ဆိုတော့တော့ဒီလိုထားပါလားအဲ့ဒီတောင်းကျရမယ်ဆိုတော့အတုံးနေတိုင်းမှာတောင်းပြရမယ်ဆိုရင်ဒီတောင်းမှာဟိုကတော့ဟာရောဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့တော့ဘယ်ထောက်ဝါရောလူကျင်တဲ့ချိန်မှာဖြစ်ဆိုတဲ့ချိန်မှာဒီကြီးကနေဘူးတဲ့အချိန်မှာဟာဒီတောင်းကျတာတောင်းပေတိုင်းနဲ့တောင်းမှာနဲ့ထောက်ဝါရောဒီကြီးရောလက်ရှိတော့ဆွေးနာရမယ်တောင်းတော့ခွန်တော့
ည်သူတွေနဲ့ဝန်ထမ်းတွေကိုဈေးနှုန်းတက်တာစွာနဲ့ထောက်ရောင်းချပေးနိုင်ဖို့ဖြစ်တယ်လို့မြန်မာနိုင်ငံစံတဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမြောင်ကပြောပါတယ်ပြည်တွင်းစံစစ်အမြင့်ဆုံးဖြစ်ခဲ့တဲ့ပြီးခဲ့တဲ့ဩဂတ်လအတွင်းကမြန်မာနိုင်ငံစံတဘာအသင်းချုပ်အနေနဲ့တူလောင်ထားတဲ့အရန်ဆန်အိတ်ရီတိမ့်နဲ့ချီပြီးထောက်ရောင်းပေးခဲ့တယ်လို့လည်းပြောပါတယ်
ဒီတော့ဒီနေ့ဒီပါရီအချက်ကြီးကခဏခဏဟိုအလုပ်တော့ဘာလို့မတည်ငြိမ်ဖြစ်လဲဆန်တီတွေတက်တယ်ဆန်တီတက်တဲ့ခါကျရင်ကျွန်တော်တို့ကဟိုဆန်တီဒီပါအေးဆိုးကြောင်ဆန်တီတက်တာလည်းမဖြစ်အောင်အမ်ဒီပါတကယ်လို့ပြင်ပေးတဲ့အခါမှာလည်းဟိုကျွန်တော်တို့ကဟိုပြင်းပြင်းလေးပတ်ကိုမရှိကြအောင်ဘောနော်ဆိုတော့ဟိုစီပေါ်တက်ဖာလိုက်ဆိုတော့ဒီညတဲ့အခြေအနေကိုကောင်းတဲ့ခါဖြစ်ပါတယ်ဆိုလိုချင်တာကတော့ကျွန်တော်တို့ရာဆန်ကြီးကဘာလို့မတည်ရအောင်ဖိနေတာလဲ။ဆန်ကြီးတို့မျိုးတွေကလည်းတောင်းရအခုတောင်းစပါတာတဲ့ချိန်ချင်းတည်းကိုကျွန်တော်ကအဲ့ဒီကြောင့်ပဲတည်တယ်။ကျွန်တော်ထုတ်ကြောင်းလို့ပြောနော်။အနာတရားဝင်နေပြီ။အဲ့ဒီချိန်ချင်းတည်းကိုဒီကစားတာပဲဒီကောင်ပြောနော်။ကျွန်တော်အဲ့ဒါကိုဖြေနေအောင်ဖြစ်ပါတယ
်။လက်ရှိပြည်ပကိုစံတင်ပို့မှုအနေနဲ့ကနေဆက်ကနေတရုတ်ကိုတင်ပို့မှုရက်နေပြီးပင်လယ်ရေကြောင်းနဲ့ရခိုင်နယ်စပ်ဂိတ်ကနေဘင်္ဂလားဒေ့ရှ်ကိုတင်ပို့မှုပဲရှိတယ်လို့ကုန်တယ်တွေကဆိုပါတယ်မြန်မာနိုင်ငံကနေဆန်ကိုတရုတ်ဖိလစ်ပိုင်စပိန်ပေါ်တူဂီဘူလ်ဂေးရီးယားဘယ်လ်ဂျီယံနယ်သာလန် UK အပါအဝင်နိုင်ငံပေါင်း20ကျော်ကိုတင်ပို့နေပြီးအခု2023 2024ဘဏ္ဍာနဲ့အောက်တိုဘာနိုဝင်ဘာနဲ့ဒီဇင်ဘာ3လအတွင်းမှာပြည်ပကိုစံတန်ချိန်9သိန်းနီးပါးတင်ပို့နိုင်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်
တရားစင်ရုံတွေကဂျင်ကိုဈေးပူပေးပြီးအများပြားဝယ်ယူနေကြပါတယ်။တရားစည်းဝက်ကောင်းမှုနေတဲ့အတွက်ပြင်သွင်းတရားစင်ရုံတီတီဟာဂျင်စီနှုတ်တွေကိုတူးမြစ်ပေးပြီးအပြိုင်ဆိုင်ဝယ်ယူနေကြတယ်လို့ဂျင်ဆိုင်တောင်သူတွေထံကသတင်းရရှိပါတယ်။ပြီးခဲ့တဲ့စက်တင်ဘာလက2023-24ဂျင်ချက်ရာသီအတွက်ဂျင်ဒန်ကို3,000ချက်ထိသာအများဆုံးဈေးပေးပြီးဝယ်ယူသွားမယ်လို့တရားစင်ရုံချို့ကထုတ်ပြန်ခဲ့ပြီးမယ်။လရှိမှာတော့ဝေလူအားများနေတဲ့အတွက်ကျေတတန်ကိုစက်သိန်းခွဲထိဈေးပေးပြီးသုံးမြေဝေယူနေကြတာဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးကကျန်ဆိုင်တော်သူကိုဆိုမှာကပြောပါတယ်လက်လုံးမှာညွှန်ရွှေမြုပ်နေရှိတကြားစေရုံတွေကကျန်တတန်ကိုတသိန်း5000စီးနှုတ်နဲ့ဝေယူနေတာရှိတယ်လို့စေရုံရောက်စီးကျန်တတန်ကိုတသိန်း1000ချက်အဖူးမြင့်ကင်းစင်ပြီးတက်ရှင်လက်ဆက်တဲ့ကျင်တဲ့ကိုချက်သိန်းထက်ဈေးအတီးတီးပေးနေကြပါတယ်မြန်မာနိုင်ငံရဲ့ကြံကြိတ်ခွဲရာဒီဟာနေစဉ်နိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာစတင်ပြီးတနင်္ဂနွေတရားတန်ချိန်၄သိန်းခန့်ထိထွက်ရှိပါတယ်ပြီးခဲ့တဲ့နေ့တွေကတော့စစ်ရုံတွေကနေကျင်တဲ့ကို6,500ကနေတသိန်းချက်အသွင်းစီးနဲ့ဝယ်ယူခဲ့ကြတာဖြစ်ပါတယ်လက်ရှိရန်ကုန်တရားစီကွင်မှာတော့တရားသပိတ်တာကို3,300ကနေ3,600ကျပ်ဝန်းကျင်ထိပေါက်ဈေးရှိနေပါတယ
်။ပြည်ပကိုရာဘာတင်ပို့တဲ့လုပ်ငန်းရှင်တွေအရှုံးပေါ်နေတယ်လို့ပြောဆိုလာပါတယ်။ပြည်ပကိုရာဘာကုန်ကျန်းတင်ပို့တဲ့လုပ်ငန်းရှင်တွေအနေနဲ့ရာဘာတံတန်းကိုငွေကျပ်10သိန်းလောက်အရှုံးပေါ်နေတယ်လို့ရာဘာလုပ်ငန်းရှင်တွေကပြောပါတယ်။တရားဝင်အခွန်ဆောင်ပြီးတင်ပို့တဲ့လုပ်ငန်းရှင်တွေအနေနဲ့အမြင့်ဈေးနဲ့ဝယ်ယူရတယ်လို့ပြပကိုတင်ဖို့ရောင်းချတာကနေရရှိလာတဲ့ပို့ကုန်ရငွေအပေါ်မှာလဲဗဟိုပိုင်ရဲ့ငွေလဲနှုန်းကတ်သက်ချက်ကြောင့်အရှုံးပေါ်နေတာလို့ဆိုကြပါဗျ။ပြီးခဲ့တဲ့နှစ်ကလေးကရာဘာတင်ဖို့စာချုပ်ချုပ်ဆိုထားတဲ့လုပ်ငန်းရှင်တွေအနေနဲ့စာချုပ်ဖောက်ဖျက်ရင်ရောကြီးပေးရမယ့်အပြင်မိပြက်နိုင်တာကြောင့်အရှုံးခံပြီးတင်ဖို့နေကြရတယ်လို့ရာဘာရှင်လုပ်ငန်းရှင်တအူးကပြောပါဗျ။ရာဘာကိုနေဆက်လမ်းကြောင်းတွေကတဆင့်တရုတ်နဲ့ထိုင်းနိုင်ငံတို့ကိုတရားမဝင်တင်ပို့နေသူတွေကတော့အကျိုးအမြတ်ပုံမှုရရှိနေတယ်လို့သူကဆိုပါတယ်။ပြည်တွင်းကထွက်ရှိတဲ့ရာဘာတွေကိုတရုတ်နိုင်ငံအပါအဝင်အင်ဒိုနီးရှားစင်ကာပူဂျပန်အိန္ဒိယတိုင်ပေတို့ကိုပင်လယ်ရေကြောင်းကတဆင့်တင်ပို့ရောင်းချနေတာပါ။ရာဘာအများဆုံးစိုက်ပျိုးတဲ့တနင်္လာရီတိုင်းမွန်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာရာဘာတပောင်ကို1100ကျပ်ကနေ1990ကျပ်ထိပေါက်ဈေးရှိနေပါတယ်။
အခုစပြီးနိုဝင်ဘာ3ရက်နေ့ကနေရှင်းရင်ဒီ
ဈေးကွက်နှွေတဲ့ကြာနိုင်မည်ဖြစ်သွားတယ်။လေယာထွက်ကုန်ဒီနေ့စီနော်ရီကိုပြောပြပေးချင်ပါတယ်။အိန္ဒိယပုဂံပေတွေဖြစ်တဲ့မက်ပဲနဲ့ပဲစင်ကိုစီချဆင်းလာတယ်လို့တရုတ်ဘက်ကသင်ပေါ်တဲ့ပဲနန်းစိတ်တွေကလည်းပြင်သွင်းမှာအယောင်ဝယ်ချဆင်းနေပြီးဈေးနှဲငယ်အိနေရလို့ပဲနန်းကုန်ပေတွေကပြောပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာအိန္ဒိယကအများဆုံးဝယ်ယူနေတဲ့မက်ပဲကတရင်ကျကာလာနောက်ပိုင်းမှာတဒံကို29ဒိန်ကျပ်အထက်တိအမြင့်ဆုံးနဲ့စံချိန်တင်နိုင်ခဲ့ပြီးမယ်လက်ရှိနိုဝင်ဘာလထဲမှာတော့အချဘက်ကိုဥပီးနေပါတယ်တိကျတဲ့အောက်တိုဘာ30ရက်နေ့ကမက်ဘဲ FEQRZ တဒံကို29ဒိန်38500ကျပ်ဒီမြင့်တက်ခရာကနေနိုဝင်ဘာ10ရက်နေ့မှာတော့တဒံကို28ဒိန်9000ကျပ်ထိကျဆင်းသွားပြီးတစ်ပတ်အတွင်း68500ကျပ်လောက်ကျဆင်းသွားတာဖြစ်ပါတယ်
ရန်ကုန်မြင်းအောင်ဈေးကွက်မှာပဲစင်းကုန်တန်းကိုကျပ်39ဒိန်ဝန်းကျင်မှာတည်ငြိမ်နေပါတယ်။နိုဝင်ဘာ3ရက်နေ့အထိပဲစင်းကုန်ရက် RC တန်းကိုဒိန်48500ကျပ်လောက်ပေါက်ဈေးရှိခဲ့ပေမဲ့နိုဝင်ဘာ10ရက်နေ့မှာတော့တန်းကို39ဒိန်ကျပ်အထိကျဆင်းသွားတာပါ။ဂျပန်တွင်တန်းကို39500ကျပ်လောက်ကျဆင်းသွားတာဖြစ်ပါတယ်။အိန္ဒိယပြည်တွင်းမှာပဲစင်းကုန်ဈေးကျဆင်းနေလို့မြန်မာပြည်တွင်းဈေးပါလိုက်ကျဆင်းလာတာဖြစ်တယ်လို့ပဲကုန်တယ်တွေကသုံးသပ်ကြပါတယ်။
ပြည်ခရဲနိုဝင်ဘာ9ရက်နေ့ကတရုတ်ဘက်ကနေအဓိကဝယ်ယူနေတဲ့ပဲတင်စိန်အညာ56.15ပိတ်တာဝန်သအိကို35000ကနေ36000ကျပ်အတွင်းပေါက်ဈေးရှိနေပြီးတပတ်အတွင်း8000ကနေ10000ကျပ်ကျဈေးကျဆင်းသွားတယ်လို့မင်းကလေးမြို့ကုံသေးပွဲစားစပိုင်ညာတင်ကပြောဆိုထားပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
လေအစီအစဉ်များအစီအစဉ်ကို Farmers Time Media ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့နောက်ဆုံးကြန့်ရှိတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်28ကြိမ်မြောက်ကုလသမဂ္ဂရဲ့ဥရုယာတီညီလာခံမတိုင်ခင်မှာပဲကုလသမဂ္ဂတွေ့ဘူးချုပ်ကဒီတရုတ်နဲ့နီပေါနိုင်ငံတို့ကိုတွားရောက်ပြီးတော့ဖန်လောင်ရင်တန်းငွေထုတ်လုပ်မှုရှော့ချရေးကိုချောချာရေးတိတ်ကိုအရေးကြီးနေတာကိုထက်လောင်းသတိပေးပြောဆိုခဲ့ပါတယ်ကုလသမဂ္ဂကလေးငွေများရန်မုံငွေအဖွဲ့ကလည်းသဘောဘေးဒဏ်တွေကြောင့်ကလေးတန်းနဲ့ချီနေရပြောင်းရွှေ့နေရတာကိုထောက်ပြခဲ့ပါတယ်ဥရုယာတီနဲ့နာဂကဘာစီစဉ်မှာနှလောင်းကတင်ဆက်ပေးထားပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့ဥရုယာတီညီလာခံ COP28 မစခင်မှာပဲရှားတဲ့ဥဒုပြောင်းလဲမှုထိန်းချုပ်နိုင်အောင်လို့ဖလုံးအိမ်တန်းငွေတွေရှော့ချဖို့ဘလောက်တောင်အရေးကြီးနေပြီလဲဆိုတာကုလသမဂ္ဂအသွင်းမှုချုပ်ကအောက်တိုဘာလအတွင်းမိမောင်းထုတ်ပြောဆိုခဲ့ပါတယ်ကဘာအပူအေးကိုထင်းညစ်ပေးနေတဲ့ရေခဲမြစ်တွေနဲ့ရေခဲလွှာတွေစိုးရင်စရာနှုံးတဲ့အရေးပြောလာနေတဲ့အတွက်လဲကဘာအပူချင်းထမတတ်အောင်ထင်းညစ်ကြဖို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတရုတ်နဲ့နီပေါနိုင်ငံကိုရောက်ရှိချိန်မှာတိုက်တွန်းပြောဆိုခဲ့တာ
ပါ Means swollen lakes and rivers flooding sweeping away entire communities
ရေကန်တွေခန်းချောက်လာတာမြစ်တွေရေရှမ်းတာလူမှုအတိုင်းဝိုင်းကြီးတစ်ခုလုံးရေထဲပါသွားတာမျိုးလည်းရှိနေသလိုပင်လယ်ရေတွေမြင့်တက်လာတာကြောင့်ကမ္ဘာတဝန်းကကမ်းရိုးတန်းနေပြည်သူတွေမှာလည်းစံချိန်တင်ထိန်းချောက်မှုတွေတဲ့ကြုံနေရပါပြီ
။အီရတ်တောင်ကြီးရှိရာနီပေါနိုင်ငံထဲကရေခဲတောင်ကြီးတွေအရေးပျော်ဆင်းလာတဲ့နှုန်းဟာလွန်ခဲ့တဲ့ဆယ်နှစ်အတွင်း65ဆပိုပြီးတော့မြန်ဆန်လာတယ်လို့လည်းပြောပါတယ်။ဒီလိုအခြေအနေတွေကိုကြည့်ရင်ရေခဲမြစ်တွေအရေးပျော်ဆင်းလာတာကခံမှန်းထားတာထက်ပိုပြီးတော့ကြီးမားမြန်ဆန်လာတဲ့သဘောလေးဖြစ်ပါတယ်။ကမ္ဘာမိုးလေဝသအဖွဲ့ WMO ကလည်းလူရရဲ့လှုပ်ရကြောင်ဥတုရာသီပြောင်းလဲလာရကအကျိုးဆက်အဖြစ်ရေငွေ့ပြန်လာတဲ့မိုးရွာသွန်းမှုတန်တရာတွေအပြောင်းအလဲတွေပိုဖြစ်လာတယ်လို့လည်းအော်တိုဘလာထဲမှာပဲပြောဆိုခဲ့တာပါ။ဒါကြောင့်လဲတဘာဝဘေးကြိုတင်တတိဘေးစနစ်တွေပုံမတတ်ဆင်ဖို့နဲ့ရေစီမံခန့်ခွဲမှုဆိုင်ရာမူဝါဒတွေမှာပုံမပူပေါင်းဆောင်ရွက်ဖို့လဲထားလောင်းတိုက်သွန်းတော့ပါတယ်။ဥရောပတိုက်ကဆွစ်တောင်းနှန်းကြီးတွေပေါ်မှာလဲရှ िख ဲလော်ရဲအရေးပြုံမှုနှုန်းအရှိန်မြင့်လာနေတာမှာအပ်စ်တောင်းနှန်းတွေမှာတော့ဖြစ်နေတဲ့ဒီနှစ်အတွင်းအရေးပျော်ဆင်းသွားတဲ့ရေခဲတူကဆယ်ရာခိုင်နှုန်းလောက်ရှိပြီးတော့စံချိန်တင်နှုန်းဖြစ်တယ်လို့လဲပြောပါတယ်။WMO ကထုတ်ပြန်တဲ့2022ခုနှစ်ကမ္ဘာရေအရင်အမြင့်များဆိုင်ရာအစိုးရခန်းစာမှာတော့မြေအောက်ရေအနေအထားရေငွေ့ပြန်မှုရေစီးရေလာမှုပုံစံမြေအောက်ရေဓုပမာဏမြေဓုဆိုတိုင်းစားအခဲနေတဲ့ရေဓုပမာဏနဲ့တောက်တုံးရေလောင်ကန်တွေတဲ့ရေစီးဝင်နိုင်မှုအတိုင်းအတာနဲ့ရေဘေးအန္တရာယ်နဲ့သက်ဆိုင်တဲ့သတင်းအချက်အလက်တွေကိုကြဲကြဲပြန့်ပြန့်စုဆောင်းတင်ပြထားတာပါ WMO အတွင်းမှုချုပ် Battery Thales ကဆက်ပြုတ်ရဲ့အတွက်ရေတွေရဖို့လဲစိန်ခေါ်ချက်တွေရှိလာမှဖြစ်တယ်လို့လူတွေသုံးဖို့ဆက်ယုံအလုပ်ယုံနဲ့ရှေ့အားလက်စစ်ထုတ်လို့ရတဲ့အတွက်မှာပါရေရဖို့ပိုးပြီးတော့ခက်ခဲလာပါလိမ့်မယ်လို့သတိပေးပြောဆိုသွားပါတယ်။2022ခုနှစ်အတွင်းကမ္ဘာရေအရင်းမြစ်150ရာခိုင်နှုန်းလောက်မှာအပြောင်းလဲတွေဖြစ်လာပြီးတော့မြစ်တွေချောင်းတွေမှာလည်းမြစ်ရေစီးဆင်းမှုတွေပြောင်းလာပါတယ်။ပုံမှန်မဟုတ်ပဲရေတွေခန်းချောက်လာပါတယ်။ဒီတော့အတွင်းမှာပဲကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကလည်းဥတုရာသီပြောင်းလဲမှုကြောင့်ကလေးငယ်တွေနေရရွှေ့ပြောင်းနေကြရတာကိုဂျနီဗာမှာအခုလိုတင်ပြသွားပါတယ
် Report finds that on average every single day 20,000 children
ရေကြီးရေရှမ်းတာမုန်တိုင်းတွေတိုက်တာတုံးမီလောင်တာနဲ့မိုးကောင်ရေရှားတာစတဲ့သဘာဝဘေးဒဏ်တွေကြောင့်နေရရွှေ့ပြောင်းကြရတဲ့ကလေးငယ်တွေကတရက်ကို2000လောက်ရှိပါတယ်ဥပမာပါကစ္စတန်နိုင်ငံမှာကျုံခဲ့ရတဲ့အပူပိုင်းမုန်တိုင်းတွေဟာရီကိန်းတွေနဲ့ရေကြီးရေလျှံမှုတွေကြောင့်ရောကနေဒါနိုင်ငံကတော်မီကြီးလိုသဘာဝဘေးဒဏ်တွေကြောင့်ပြီးခဲ့တဲ့6နှစ်အတွင်းနိုင်ငံပေါင်း44နိုင်ငံကကလေးငယ်ပေါင်း43သန်းကျော်နေရရွှေ့ပြောင်းခဲ့ကြရပါတယ
်ဆက်မှုထုံကားစကာလကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်7 degree celsius ပိုးပြီးတော့တက်လာတိုင်းရေဘေးတွေကြောင့်ပဲသက္ကဘာလုံးနေရရွှေ့ပြောင်းရမှသူက90ရာခိုင်နှုန်းအထိတက်လာနိုင်တယ်လို့ကုလသမဂ္ဂရဲ့ဥတုရာသီဆိုင်ရာသိပ္ပံပညာရှင်တွေကယုံကြည်ထားပါတယ်။အဲ့ဒီလိုဥတုရာသီပြောင်းလဲမှုအရေးကမ္ဘာကကြိုတင်ပြင်ဆင်မှုမရှိသေးဘူးလို့လည်း UNICEF ကပြောပါတယ်။မှတ်တမ်းပြုစုခဲ့သမျှ2016နဲ့2023ခုနှစ်ကြားရေကြီးရေလျှံတာမုန်တိုင်းတန်တင့်တာတွေကြောင့်နေရပြောင်းရွှေ့ရတဲ့ကလေးငယ်ပေါင်းက40သတ္တန်လောက်ရှိပါတယ်။ဒါကလည်းသဘာဝဘေးဒဏ်အကြောင်းကြိုတင်သတင်းရလို့ရွှေ့ပြောင်းနိုင်ကြတဲ့ကလေးငယ်တွေရဲ့အရေးအတွက်ပါမိုးကောင်ရေရှားမှုကြောင့်လဲကလေးပေါင်းတသန်းတသိန်းကျော်လောက်နေရပြောင်းရွှေ့ကြပါတယ်တခါတော်မီတွေကြောင့်ခုလိုနေရပြောင်းကြတဲ့ကလေးတွေကတော့8သိန်းကျော်ရှိနေပြီး2022ခုနှစ်ထဲမှာအများဆုံးဖြစ်တယ်လို့ UNICEF ကပြောပါတယ်တရုတ်နိုင်ငံကိုတွားရောက်ချိန်မှာတော့အထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာလန်းစီမံကိန်းတွေအကောင့်ထဲပို့တဲ့နေရာမှာသဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်စီမံကိန်းမှာပါဝင်ကြတဲ့နိုင်ငံတွေကိုထပ်လောင်းတိုက်တွန်းပြောဆိုသွားပါတယ်
။ We must act together to ensure that projects deliver the green sustainable infrastructure.
ဇီဝကေယစနစ်တွေကိုမပျက်စီးသလိုသဘာဝပတ်ဝန်းကျင်ကိုလည်းမထိခိုက်စေတဲ့ပြန်ပြင်မဲ့စွမ်းအင်တွေနဲ့လူမှုကိုလျှက်စစ်တပ်အားတွေပေးနိုင်အောင်ဆောင်ရွက်ရပါမယ်။လူတိုင်းတတ်နိုင်တဲ့နှုံးနဲ့လျှက်စစ်တပ်အားတွေရောင်းချပေးနိုင်အောင်လည်းလုပ်ရပါလိမ့်မယ်။စောက်လို့ရေးလုပ်ငန်းတွေအနေနဲ့လည်းအစီအစဉ်ရေးဆွဲတဲ့နေရာတွေမှာရောလုပ်ငန်းတွေအကောင့်အထည်ဖော်တဲ့နေရာတွေမှာပါတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်ထည့်သွင်းစဉ်းစားရမှာပါ။ရာသီဥတုတန်ခံနိုင်တဲ့အဆောက်အုံတွေရေနဲ့ဓာတ်အားဖြန့်ဝေရေးစနစ်မျိုးတွေရှိဖို့လဲလိုသလိုတဘာဝဘေးနဲ့ကြုံလာရတဲ့အခါမှာလည်းလူမှုအတိုင်းအဝိုင်းကိုဆက်လက်ဝန်ဆောင်မှုပေးနိုင်အောင်လုပ်သွားဖို့လဲလိုအပ်ပါတယ်
။2023ခုနှစ်ကုလသမဂ္ဂရဲ့ဥတုရာသီဆိုင်ရာညီလာခံ COP28 ကိုတော့အာရဗ်စော်ဘွားမြတ်ပြည်တော်စု UAE ရဲ့မြို့တော်ဒူဘိုင်မှာနိုဝင်ဘာလကုန်ကနေဒီဇင်ဘာ10ရက်နေ့ထိကျင်းပမှာဖြစ်ပါတယ်။ဂျာဟာကုလသမဂ္ဂကကြီးမှုကျင်းပနေတဲ့28ကြိမ်မြောက်ဥတုရာသီညီလာခံလည်းဖြစ်ပါတယ်။ချမနာလာပါ
ဥရုယာသီနဲ့နာဂကဘာစီစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VR ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေည10:00အထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတလဲချင်ကြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံရန်ကုန်မြို့က73စီရောင်းဆိုင်တွေမှာပြီးခဲ့တဲ့ရက်ပိုင်းတွေကစလို့73စီပြက်လက်မှုတွေဖြစ်နေပါတယ်။ပို့ထူးနေလောက်ကတည်းကစလို့73စီရောင်းဆိုင်တချို့မှာဝယ်ယူနိုင်ဖို့ကားတွေဆောင်ဆိုင်နေတာမြင်ရတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်73စီရောင်းဆိုင်တွေအတွက်လိုအပ်တဲ့စီတွေကိုစစ်ကောင်စီကပုံမှန်ခွဲတန်းတဲ့800ခန့်လုံးကျော်ရှော့ချလိုက်တဲ့အတွက်အဓိကစီးပွားရေးအခြေချမျိုးဖြစ်တဲ့ရန်ကုန်နဲ့တခြားမြို့တွေမှာအခုလိုစီပြက်လက်မှုနဲ့ရင်ဆိုင်နေရတာလို့ပြည်ရင်းသတင်းတွေမှာရေးသားဖော်ပြပါတယ်အစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းတွေခိုလုံနေတဲ့ဂါဇာကမ်းရောင်ကစစ်ရုံနီးမှာအစ္စရေးနဲ့ဟာမတ်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေချိန်မှာပဲအရတားတွေကိုတိုက်ခတ်ခြင်းမလုပ်ဖို့နိုင်ငံတကာကအစ္စရေးကိုဖိအားပေးပြောဆိုမှုတွေတိုးမြင်လာနေပါတယ်ဂါဇာမှာရှိတဲ့အကြီးဆုံးစစ်ရုံ El Shifa ကိုအစ္စရေးကမနေ့တောက်ကြတဲ့ဒီကနေ့စနေနေ့တွေမှာဇက်တိုက်ဘုံကျဲတိုက်ခိုက်မှုအတွင်းမိဆက်ကိုထိမှန်ခဲ့တဲ့အတွက်အနည်းဆုံး၄နာရီလောက်မိပြတ်သွားခဲ့တယ်လို့လည်းစစ်ရုံညွှန်ကြားရေးမှူးကပြောပါတယ်ခင်ဗျာ Kazama Pilone, the Sissing, the Chechen Yatamo, Saudi Arabian, and Muslim Nanganiga, Putrejin, and their Topian, Tonsula B, Palestine, or Chulone, the Yazumuri, to Israel, Tawan Shire, Lupiojala Pare, Kazama Pipone, the Sipore, Yatan, to American, Israel, PRP, and in a Saudi Arabia, in She Minda, Mohammed bin Samanga Usambi, Arane Muslim Nanganiga, Kansong in a Riam Yoma, Arab Islamic Nilagango, Chimpani, Piparekne.
တရင်ဂျင်ယောဂိုကိုဇော်ဝင်လိုက်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညာအစီအစဉ်ထုတ်လို့ရေမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ဂျွန်ဘေးဟမ်ဇာနဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်ဗီယူအမေရိကန်တိုင်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းတူပြီးတက်ကူ90ဒုက္ခနဲ့အတန်လွင့်ပေးခဲ့တာဖြစ်ပါတယ်ဗီယူကိုနားဆင်တဲ့အတ